လေလ18ရက်နေ့နေ့လယ်ပိုင်းအချိန်မှာအမေရိကန်နိုင်ငံနေရောက်ပြည်နယ်နေရောက်မြို့ဟိုတယ်လေတော့ခင်မျိုးမြင့်မိသားစုနေထိုင်ရာအရင်ဒီဟာ၌ကျင်းပပြုလုပ်အပ်တဲ့ဒုတိယကျင်းပမဂ္ဂဝိပဿနာဒေသတရားသခန်းပွဲ18ရက်တရားသခန်းပွဲမိဂတရနေ့ကနေပြီးတော့ယနေ့18ရက်နေ့အထိပြုလုပ်လာခဲ့တဲ့တရားသခန်းပွဲမှာဒီနေ့နောက်ဆုံးရက်တရားသခန်းသိမ်းအောင်ပွဲ26ပွဲအခမ်းအနားဖြစ်တဲ့ဒီနေ့တရားမျိုးဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။လောကမှာစေရနာကောင်းရင်ကံကောင်းတယ်ဆိုတဲ့စကားလေးတစ်ခုရှိပါတယ်။ကံကောင်းတာဘာကိုပြောတာလဲဆိုတော့အကျိုးပေးလေးတွေကောင်းနေတာပေါ့လေ။အကျိုးပေးလေးတွေကောင်းနေတာမြင်လို့ရှိတယ်။ဘာသာကံကောင်းတယ်ဘာဖြစ်လို့ကံကောင်းတယ်လဲစေရနာကောင်းလို့ကံကောင်းတယ်။အော်သူတို့ကကံကောင်းမှာပေါ့သူတို့ကစေရနာရှိတာကိုဒီလိုသတ်မှတ်ကြတာကို။အာသူတို့ကတော့ကံဆိုးမှာပေါ့သူတို့ကစေရနာမှမကောင်းပဲကိုစေရနာမှမမှန်ပဲကိုဒီလိုလည်းပဲနှိုင်းရှင်ပြီးတော့ပြောလို့ပြောတာရှိပါတယ်။ဒါကိုအကြောင်းပြုပြီးတော့စေရနာကောင်းရင်ကံကောင်းတယ်ဆိုတဲ့စကားကလေးဖြစ်လာတာပါ။ဒါကြောင့်ကြောပိလေးတွေကောင်းနေတယ်အစစရရဆင်ပြေနေတယ်ဒါဆိုလို့ရှိရင်ဘုရားဘာသာဝင်တို့ရဲ့ထုံးစံအတိုင်းပဲအကျိုးပေးတာအကြောင်းကြောင့်ဖြစ်တယ်အကြောင်းမပါဘဲနဲ့အကျိုးပေးမဖြစ်ဘူးဒါကိုဘုရားဘာသာဝင်တိုင်းသဘောပေါက်ကြတယ်မြတ်စွာဘုရားကကံနဲ့ကံရဲ့အကျိုးအကြောင်းနဲ့အကျိုးဖြစ်ရမှန်လည်းအကြောင်းကြောင့်ဖြစ်တယ်အကြောင်းကင်းပြီးတော့ဖြစ်တယ်တခုမှမရှိဘူးဒုက္ခံဒီလို့မရဘူးကံဖန်ဒီမှဖြစ်တယ်ဒါကမြတ်စွာဘုရားကလည်းပဲဟောကြားထားတယ်ဉာဏ်ဤနဲ့ပြောရင်ကမ္မတက္ကတာကမ္မဒိဋ္ဌိဉာဏ်လို့ခေါ်တယ်အဲဒီကမ္မတက္ကတာကမ္မဒိဋ္ဌိဉာဏ်ရှိထားကြတဲ့ဘုရားဘာသာဝင်တွေဖြစ်ကြသည့်အားလျော်စွာအကျိုးပေးလေးတွေကောင်းနေတာတွေ့ရင်တခါတည်းအကြောင်းကိုပဲတန်းပြီးတော့မြင်လိုက်တယ်အကျိုးပေးကောင်းတာနဲ့တကယ်နဲ့အာစေတနာကောင်းတယ်စေတနာကောင်းခဲ့လို့အကျိုးပေးကောင်းတာလေဒါကံကောင်းတာအကြောင်းနဲ့အကျိုးတွဲပြီးတော့မြင်လိုက်တယ်ဒါဗုဒ္ဓဘာသာမှာအင်မတန်သိလို့ဝယ်ရကောင်းတဲ့အစင်လာလေးတစ်ခုပေါ့မကောင်းတဲ့အကျိုးပေးတွေတွေ့လာပြီးဆိုရင်လည်းပဲအတ္တကံဆိုးတယ်ဘုရားကစေတနာဆိုးခဲ့လို့အကြောင်းကဆိုးခဲ့လို့တို့အကျိုးတွေဆိုးတာအကြောင်းဆိုးခဲ့လို့အကျိုးဆိုးတာအကြောင်းတွေညံ့လို့အကျိုးတွေညံ့ဒီလိုပဲအကြောင်းကျိုးတွဲပြီးတော့မြင်တတ်တဲ့အလေးထားရှိပါတယ်အင်မတန်ရှိစရာကောင်းတဲ့ဘုရားဘာသာရဲ့အလေးထားကလေးတစ်ခုဖြစ်ပါတယ်အဲဒါကြောင့်မလို့လောကမှာစကားတစ်ခုဖြစ်လာတာပေါ့စေရနာကောင်းရင်ကံကောင်းတယ်စေရနာညံ့ရင်ကံညံ့စေရနာဖြူရင်ကံဖြူတယ်နော်အဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့ပြိဿတွေကံဆိုတာဘာလဲလို့မေးရင်စေတနာเนาะကံဆိုတာကစေတနာဒါပေမဲ့လို့အကျိုးပေးကောင်းတဲ့အခါမှာအကျိုးပေးကောင်းတဲ့နေရာမှာကံတစ်ခုတည်းတော့လည်းထပ်ပြီးတော့မတွက်စေချင်ဘူးကံညာဝရိယပေါ့เนาะဒါဘုရားမသာစပေးဒီမှာလည်းအတိအကျပြောတာပါကံရဲ့ဉာဏ်ရဲ့ဝရိယရဲ့ကံကောင်းရုံနဲ့လည်းမဖြစ်သေးဘူးဉာဏ်လည်းကောင်းအောင်ပါဝရိယလည်းကောင်းအောင်ပါကံသာကောင်းပြီးတော့ဉာဏ်နဲ့ဝရိယညံ့နေရင်လည်းအကျိုးပေးမဖန်ပြတတ်ဘူးဒါကြောင့်မလို့ကံဉာဏ်ဝရိယဆိုတဲ့စကားလုံးလေးတွဲပြီးတော့တောင်းနေတောင်းတာရှိတယ်နောက်သူကတစ်မျိုးလည်းရှိပါသေးတယ်ကံဟုမူလသံဗုဒ္ဓတို့ဟောပြသည်မှအရင်သာရှင်လူရလောကဒုက္ခနာ၌ဒုက္ခပွားရန်ဤလူထံ၌ဒုက္ခပွားရန်ဤလူထံ၌ဉာဏ်ဝရိယအရင်းကြ၏ Dukkha chanda jifu yan adwe. Nyana wariya gara imeda lua bare. Dulule lingali de sotane. Karaka gala dita bhogala bhyoga dhale chaybiro doya mape. Gala galebe kankau. Ajobe kaunai ne gala pima. Dita gale ajobe kaunai ne dita pima. Yoga is a good and little Tamugale, Jubi, Kaun Nai Laude, Little Muchima. Pogala, Poguya, Sayagale Shima. Dido Leve, Puravadama, Sotari Sadi Shiva. Tavima Alum, which you let me say, no Kanga Dikabe. As I will look Kangoi, Sidana Goi, Kangoi, Kangoi, Jubi Kaun, to the Virgin Abode. Tommy Gavino, she did it, Kangjang of Yomama. ကံစရာပါလဲဆိုရင်ကံစရာစေတနာစေတနာစရာကဘယ်အချိန်မှာဖြစ်တယ်လဲကာယကဝစီကမနောကသုံးမျိုးနဲ့ပြုလုပ်တဲ့အချိန်မှာစေတနာလေးဖြစ်တယ်အလုပ်ကိုလုပ်တယ်အလုပ်ကိုလုပ်တာကာယကနောက်ကနေစကားလေးတွေပြောတယ်ပြောတာဝစီကအဲဒီကာယကနဲ့ဝစီကမှာပြုလုပ်လို့တဲ့စေတနာလေးပါတယ်အဲ့ဒါဒီမနောကပြောလို့တဲ့စေတနာလေးပါတယ်အဲ့ဒါဒီမနောက အလုံးပေါ်လိုက်တော့ကာယကံမှာလည်းမနောကံတွဲနေတယ်ဝစီကံမှာလည်းမနောကံတွဲနေတယ်အဲဒီတော့ကံကာယကံဝစီကံမနောကံလို့ပြောပြီးမှအဓိကကတော့မနောကံကအဓိကပဲအဲဒီမနောကံဆိုတာစိတ်ချမ်းမှာစေတနာပါတယ်အဲဒီစေတနာလေးတွေကောင်းလို့ရင်ဒါကံကောင်းတယ်လို့ခေါ်တယ်ပြီးတော့ကံကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်ဒီဘယ်တော့ကံကောင်းနေကြလဲကံပြုလို့စင်ကြတဲ့က ကံကောင်းလာတယ်နော်ကောင်းလာလို့ရင်ဒီအချိန်မှာကောင်းတဲ့စေတနာနဲ့လောက်တာပဲမကောင်းတဲ့လောက်လို့ရင်မကောင်းတဲ့စေတနာနဲ့လောက်တာနော်ကောင်းတဲ့လောက်လောက်တာဒီကောင်းတဲ့စေတနာနဲ့လောက်တယ်မကောင်းတဲ့လောက်လောက်တာဒီမကောင်းတဲ့စေတနာနဲ့လောက်လောက်တာအဲ့ဒီအချိန်မှာစေတနာလေးဖြစ်နေတယ်စေတနာလေးကြားရောက်နေတယ်ကောင်းလာလို့ရင်လည်းကောင်းတဲ့စေတနာလေးကြားရောက်နေတယ်လို့မကောင်းလာလို့ရင်လည်းမကောင်းတဲ့စေတနာလေးကြား ဆိုတယ်ဆိုတဲ့သမချက်ရှိနေပြီ။ဟုတ်ရဲ့လား။ဒါကကံဘရုံးကကောင်းတယ်ဆိုရင်အဲ့ဒီကံပြုစဉ်ကလေးကကောင်းနေတာ။ကံဘရုံးကသိုးတယ်မင်းရယ်လည်းဘယ်လိုပြောမလဲ။အဲ့ဒီကံပြုစဉ်ကလေးကကံဆုံးနေတာ။အကျိုးဘေးကနောက်မှဖြစ်တာနော်။အကျိုးဘေးကနောက်မှဖြစ်တယ်။ကံကအရင်ဖြစ်တယ်။အဲ့ဒီကအကျိုးဘေးကောင်းတာတွေ့မှကံကောင်းတယ်လို့မမှန်းနဲ့။ဘယ်အချိန်ကလေးကကံကောင်းနေတာလဲ။ကောင်းတာလို့တဲ့အချိန်ကလေးကကံကောင်းနေတာ။ကောင်းတဲ့စေတနာပေါ်တဲ့အချိန်ကလေးကကံကောင်းနေတာဒီလိုမှနော်။ဒါကကံကောင်းတယ်ကံကောင်းတယ်ဆိုတာအကျိုးဘေးကောင်းမှကံကောင်းတယ်လို့ပြောပါမလား။မဟုတ်ပါဘူး။ကောင်းတဲ့စေတနာလေးပေါ်တဲ့အချိန်မှကံကောင်းနေတယ်။အဲမကောင်းတဲ့အကျိုးဘေးတွေပေါ်မှကံဆိုးတယ်လို့ပြောရမလားဆိုရင်လည်းမဟုတ်ပါဘူး။ဘယ်အချိန်ကလေးကကံဆိုးနေတာလဲ။မကောင်းတဲ့စေတနာလေးပေါ်တဲ့အချိန်ကလေးကကံဆိုးနေတာ။ဒီလိုမှရမယ်။ဒါကကံကောင်းတဲ့ကံဆိုးတဲ့ဆိုတာစေတနာပုံမူတည်တာပဲစေတနာဖြစ်လာတာလေးကိုကြည့်ပြီးတော့ကံကောင်းတဲ့ကံဆိုးတယ်လို့တတ်မှတ်ရအောင်ကောင်းပြီဒါဖြစ်လို့ရှိရင်စေတနာကောင်းရင်ကံကောင်းတယ်လို့ဆိုတော့စေတနာကောင်းရင်ကံကောင်းယုံတာလားဆိုတော့ဒီလိုလည်းမဟုတ်သေးဘူးစေတနာကောင်းရင်ဉာဏ်လည်းပဲကောင်းတတ်ပါပဲဟုတ်လားစေတနာကောင်းရင်ကံကောင်းတယ်ကံကောင်းတယ်ဆိုတာကအကျိုးပေးတယ်ကောင်းလာတာကိုယူရတာပေါ့နော်အဲဒီအကျိုးပေးကဘာအကျိုးပေးလဲလောကရဲ့အကျိုးပေးတယ်လောကရဲ့အကျိုးတွင်ပေးမှလားဆိုတော့ဒီလိုမဟုတ်ဘူးစေတနာကောင်းတဲ့ပုဂ္ဂိုလ်များသည်လောကုတ္တရာရဲ့အကျိုးဆိုတဲ့ဉာဏ်ကောင်းခြင်းဆိုတဲ့အကျိုးကိုလည်းပေးနိုင်ပါတယ်ဒါလေးလည်းချက်တွေ့ရမယ်နော်ရသောဖြစ်ဆိုရင်လောကရဲ့အကျိုးပေးပဲမျှော်လင့်ကြတာများတယ်လောကရဲ့အကျိုးပေးတော့ပဲနားလည်ကြတာများတယ်ဒီလိုမဟုတ်ပါဘူးစေတနာကောင်းတဲ့ပုဂ္ဂိုလ်များသည်လောကရဲ့အကျိုးပေးကိုသာမကလောကတရားရဲ့အကျိုးပေးဖြစ်တဲ့မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်များကိုလည်းပဲအထောက်ပံ့ဖြစ်စေနိုင်ပါတယ်လို့ဒီလိုမှတ်ရမယ်ဟုတ်ရလားအဲ့တော့ပတ်သက်လို့ခွန်ကြီးတို့တရားကားလေးတွေပြောနိုင်ပါတယ်ဥပမာအဖြစ်ရသဗျာသခင်ကရမကြီးလက်ထက်ကမိတို့တော်ခေါရမီဆိုတာရှိတယ်ပေါ့အဲ့ဒီခေါရမီခြေဒီမှာကြီးဟာတနေ့တော့တခုသောဘဝမှာ ကြီးရွာတရွာမှာအလုသမားရွာကြီးပေါ့နော်အလုသမားရွာကြီးအဲဒီအလုသမားရွာကြီးမှာအလုသမားကောင်းဆောင်ကြီးရဲ့ဇနီးမယားဖြစ်ခဲ့ဘူးအလုသမားတွေကကျောရမတ်တဲ့ကျောရီတော်လေးတက်ပြီးတော့ဝါရီကိုတစ်တေကိုအရာဒီပြန်ရောက်သူပေါင်းပြီးတော့လုပ်ကြတာပေါ့အဲဒီလိုနဲ့သူတို့ရတဲ့ကျိုးစီပွားတွေဝေချမ်းယူကြကာယအင်အားနဲ့အခြေခံပြီးတော့စိဝါရှာနေတဲ့ပုံစံလေးပေါ့အဲဒီရောကြီးအဲဒီမှာဂေါရမီရဲ့အလောင်းကဘာဖြစ်သလဲဆိုရင်အလောသမာအဲဒီကြီးပါရဲ့ခေါင်းဆောင်ကြီးရွာလူကြီးရဲ့ဇနီးမယားဖြစ်ခဲ့ပုံလေးအဲဒါသူတို့ရဲ့ခင်ပွန်းတွေကမနမောလိနာနဲ့ဒေါ်ရတောင်နဲ့တက်ပြီးတော့ဝါရီခေါ်ကြတစ်တေခေါ်ကြစိဝါရှာကြအဲ့ဒီလုံးနေတဲ့အချိန်မှာသူတို့ကဘာလို့လဲအိမ်မှာထမင်းချက်ကြပေါ့နော်ထုံသာတိုင်းထမင်းချက်ကြကန္နာကိုရင်ဆင်ခတ်ကြဒီလိုလုပ်ကြတာကိုအဲ့တော့သူတို့ကလည်းညီညီညွတ်ညွတ်ပဲအမျိုးသားတွေကညီညီညွတ်ညွတ်လုပ်သွားနေသလိုမျိုးသမီးတွေကလည်းပဲညီညီညွတ်ညွတ်ပဲကန္နာရင်ဆင်ကန္နာကိုရင်ခတ်သွားကြတယ်ညီညီညွတ်ညွတ်ပဲအဲ့ဒီလိုနေကြတာကိုတရင်တော့ခါကလာကြတော့အဲ့ဒီဖေဒိုရောဂေါရမီရဲ့အလောင်းဖြစ်တဲ့အမျိုးသမီးဟာနောက်ပါအမျိုးသမီးတွေနဲ့အတူတူမြစ်စိတ်ကိုရေတော့ခရင်နဲ့ပိစိကဗုဒ္ဓအရှင်မြတ်နဲ့သွားပြပါတယ်တဲ့ပိစိကဗုဒ္ဓဆိုတာကသာသနာ့ဘကာလမှာမြတ်စွာဘုရားမပွင့်တဲ့အချိန်မျိုးမှာပိစိကဗုဒ္ဓမြတ်ပွင့်တဲ့ထောက်သာရှိပါတယ်အဲဒီတော့ပိစိကဗုဒ္ဓအရှင်မြတ်900နဲ့သွားပြတော့တွေ့ပိစိကဗုဒ္ဓအရှင်မြတ်900ကသူတို့ကြီးရဘက်ကိုကြွလာတယ်ကြွလာတဲ့အခါကျတော့လက်ရှိမှာပြပင်းတော့တွေ့အရှင်မရတော့ဘယ်ကိုကြွကြမှာတော့အာရကမကြီးကျုပ်တို့ဝါဆိုကာလနေတဲ့အတွက်ဝါဆိုဖို့ရန်ကြောက်အဆောက်အဦလိုအပ်လို့ကြွလာကြတယ်ဆိုတော့ဝါဆိုဖို့ရန်အတွက်ကြောက်အဆောက်အဦလိုတယ်ဆိုတော့ဒါတော့ကအနေနဲ့ပြောမယ်ဆိုရင်ကြောက်လို့ခန္ဓာပေါ့နော်။ဒါပေမဲ့ကြောက်လို့ပါလို့တော့မပြောဘူး။ကြောက်လို့အလုပ်ကြွားလာတယ်။ကြောက်လို့အလုပ်ကြွားလာတယ်ဆိုတော့အဲ့ဒီအမျိုးသမီးနဲ့တည်းကနောက်လိုက်နောက်ပါအမျိုးသမီးတွေဟာကြောက်လို့ခြင်းနဲ့စိတ်တွေတော့ပေါ့ပေါ်လာတယ်။ဒီအချိန်မှာပြိစကဘုရားရှင်မြတ်လေးဝါသဖို့နေလာပြီ။ကြောက်ဆောင်လို့အလာပြီ။လောကဓာတ်လေးကိုဖြည့်ဆွားလို့ရှိရင်အမြဲတမ်းကြုံများပါပဲဆိုပြီးတော့မလာပါရှင်ဗျာအဲဒီလိုဆိုလို့ရှိရင်ရှင်ဗျားတို့ရှင်းကိုသွားပြီးတော့အလုကံကြည့်ပါဦးရှားကြည့်ပါဦးရှားကြည့်ပါဦးပေါ့နော်အဲဒီလိုရှားကြည့်တော့မတွေ့ဘူးဆိုဒီဗီဒီယိုတော့ပြန်ပြောပါဒီဗီဒီယိုတော့တွေ့ပါမယ်ဆိုတော့ပြိစကဘုရားရှင်မြတ်ကရှင်းကိုစိတ်ကြွအဲဒီမြေသမီးတွေကကန္နာကိုရင်ခတ်သွားကြပြန်ပြက်လာတဲ့အခါကျတော့ပြိစကဘုရားရှင်မြတ်ပြန်လာတယ်နဲ့သွားတို့အရှင်ဗျားတို့အရှင်ဗျားတို့လိုအပ်တဲ့အကြောင်းမျိုးကြည့်ခဲ့ပါရဲ့လားအာရကမကြီးမတွေ့ခဲ့ဘူးအဲ့ဒီလိုဆိုလို့ရှိရင်ရှင်ဘုရားတို့အတွက်ကြောင်းနေဒီဘုရားတို့ဆောက်လို့လူတန်းပါမယ်ဆိုပြီးတော့ခရီးကိုပြုတ်လိုက်ပြီးတော့ညဘက်ညနေဘက်သူတို့ရဲ့ခေပွန်းတွေတော့ကပြန်လာတဲ့အခါမှာသူတို့ရဲ့ဇနီးမယားတွေကအားလုံးမဖွင့်ပြကြပြီးတော့နောက်နေ့မှာပဲအဲ့ဒီတော့ရကရှိတဲ့ဣတိဝါတွေရှားဖွေပြီးတော့ကြောင်းအလုံး900ဆောက်လို့ပြီးတော့လူတန်းလိုက်အဲ့ဒီလိုလှူဒန်းလိုက်တဲ့ကုသိုလ်ကောင်းမှုကြောင့်မြတ်စွာဘုရားတခင်ပရမညာကြီးလက်ထက်ရောက်လာတဲ့အခါကျတော့ဂေါရမီခြေရင်းကြီးဆရာလာဖြစ်တယ်။ကျန်တဲ့မျိုးသမီးတွေကမြတ်စွာဘုရားရဲ့တာကင်ဝင်မင်းမျိုးမှာမင်းသမီးတွေလာဖြစ်ကြတယ်။အဲ့ဒီတော့မြတ်စွာဘုရားကဒေါက်တာယဟန်ပြုဘုရားဖြစ်ဂေါရမီခြေရင်းမကြီးကလည်းပဲမြတ်စွာဘုရားရဲ့အလိုကြီးဖြစ်မြတ်စွာဘုရားတခင်ပရမညာကြီးသောတော်ရဏမင်းကြီးကိုလာပြီးတော့တွေ့တဲ့အခါမှာသောတော်ရဏမင်းကြီးမဉ္ဇဉ်ဖွညာတွေရတယ်။အဲဒီအချိန်မှာဂေါရမီခြေရှင်မဂေါရမီဟာမြတ်စွာဘုရားရှင်မှာဘိက္ခုနီမှာဝတ်ချင်တဲ့စိတ်ကြီးပေါ်လာတယ်။ဒါပေမဲ့မြတ်စွာဘုရားချက်ချင်းကိုမပြုဘူး၅ဝါမြောက်ကြမှာခွင့်ပြုတယ်။အဲဒီအချိန်ကျတော့ဂေါရမီနဲ့တကဝသာကဝေမင်းသမီး900သူတို့တွေဟာမြတ်စွာဘုရားရှင်ကိုသွားပြီးတော့ဝေသာလီမြို့မှာပဲအားလုံးဘေးကုန်းမှာဖြစ်ပြီးတော့ရဟန္တာများဖြစ်သွားကြတယ်။အ အဲ့ဒီတာရကလေးကိုကြည့်မယ်ဆိုရင်အခုနောက်တော့ကကြည်ရွာသူကြည်ရွာသားများဖြစ်စဉ်ကာကာလတုန်းကပြည့်စုံကဘုရားရှင်များတည်းအတွက်အမြဲတမ်းလိုအပ်တဲ့ကြောက်ဆောက်ဖို့လိုတန်းလိုတဲ့စေတနာလေးတွေပေါ်ခဲ့ဖို့တယ်။နောက်လိုက်နောက်ပါအမျိုးသမီးငါးရာတို့ကလည်းတင်းကြီးတင်းညွတ်တဲ့ပဲစိတ်တူသဘောတူဖြစ်ခဲ့ဖို့တယ်။အဲ့ဒီစေတနာလေးကကျုပ်ပေးလိုက်တဲ့အခါကျတော့မြတ်စွာဘုရားပွင့်ထုံးတော် ယဟန်တာထေရီမကြီးတွေဖြစ်သွားကြတယ်။ဒါမှပြောတာလဲဆိုတော့စေရနာကောင်းတော့ကံကောင်းရောင်နေတာမကဘူး။ဉာဏ်မှကောင်းသွားကြတယ်။ဆလိုရင်းကတော့မေဉဏ်ပုံဉဏ်ရနိုင်တဲ့အကျိုးတွေဖြစ်သွားကြတယ်လို့ဒီလိုဆိုလိုတာပါပဲ။နောက်တစ်ခုဘုန်းကြီးတို့တာရကလေးတစ်ခုရှိတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးစေတဝန်ကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ကကာလကြတော့ယဟန်တော်ပေါင်း60မြတ်စွာဘုရားစီမှာတရားတောင်းပြီးတော့အဲဒီကောသလတိုင်းအပါဝင်ဖြစ်တဲ့ရွာကလေးတွေမှာသွားပြီးတရားထုတ်မယ်ဆိုပြီးတော့ယဟန်တော်ပေါင်း60ကြွလာကြတယ်အဲဒီတော့ကြွလာတဲ့အခါကျတော့ဒီရောဒီရောထွက်နေလာရင်သွားရင်လာရင်ကနေပြီးဝါဆိုကာလရောက်ခါနေတဲ့အခါကျတော့ကျောင်းအဆောက်အဦလုံးလာတယ်အဲ့ဒီလုံလာတဲ့အချိန်မှာကျောင်းဆောင်ရဖို့ရန်အတွက်ရွာကြီးတရွာကိုဥတည်ပြီးတော့သွားကြတယ်။အဲ့ဒီလုံဥတည်ပြီးတော့သွားကြတဲ့အခါမှာအဲ့ဒီရွာကြီးကမာတိကရွာလို့ဒီလိုခေါ်တယ်။အဲ့ဒီရွာသူကြီးရဲ့မိခင်ကမာတိကရွာသူကြီးရဲ့မိခင်မဟုတ်လို့မာတိကမာတာလို့ဒီလိုခေါ်တယ်။အဲ့ဒီမာတိကမာတာနဲ့တွေ့တဲ့အခါကျတော့သူတို့ကဒကမာကြီးကမိတယ်ရှင်ပြားတို့ပဲကြောက်ကြမလို့တော့ဒကမာကြီးကျောက်တော်ဝါဆိုကာလနီးလာပြီ။သာကရာရှင်မြတ်ဒီမှာဝါဆိုတဲ့ဆိုတာကျောင်းရှိမှဖြစ်တာ။ကျောင်းမရှိဝါဆိုလို့မရဘူး။ဒါကြောင့်မလို့ဝါဆိုဖို့ရန်အတွက်ကျောင်းမြတ်တို့အဲ့လိုကျောက်တော်ကြွလာပါလေ။ဆိုတော့မာတိကမာတာအမျိုးသမီးကြီးကအဲ့ဒီလိုဆိုရှင်မြတ်တို့အရှင်မြတ်တို့တဲ့တပားနေကျောင်းလေးတွေဖြစ်ပြီးတော့တောင်းယူပါမယ်လို့။တရားဓမ္မကျူစွာအားထုတ်ဖို့ရန်အတွက်လောတဲ့ကြောင့်တပိတော်ဆောက်လုပ်ပြီးတော့လှူဆောင်ပေးမယ်။ကြောင်းဆောက်ပြီးပြီဆိုရင်လည်းပဲအဲ့ဒီကြောင့်မရှင်ပြတော့တရေသုံးတဲ့အခါမှာဆွမ်းကွမ်းနေစဉ်တာဝတရားတပိတော်တာဝယူပါမယ်လို့ကြောင်းနေတကွဆွမ်းကိုတာဝယူလိုက်တယ်။အဲ့ဒီတော့တာဝယူလိုက်တဲ့အခါကျတော့ဉာဏ်တော်ပေါင်း60မာတိကမာတာမိခင်ကြီးဆောက်လုပ်လှူဒန်းတဲ့ကြောင်းတွေမှာတရေသုံးပြီးတော့တရားဓမ္မပွားများအားထုတ်ကြတယ်။အဲ့ဒီနေရာမှာခေါင်းကြီးတို့ဉာဏ်လေးစမ်းပြီးလို့ပြောရမယ်ဆိုရင်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကနတ်သားတယောက်ကလာလျှောက်ဖို့တယ်ကိဉ္ဒရတုတ်တံလို့ခေါ်တယ်ကိဉ္ဒရဆိုတာကဘာကိုလှူရမလဲဆိုတော့မိကုံကလေးကိုကြောင်းပြုတ်ပြီးတော့ကိဉ္ဒရတုတ်တံလို့ဒီလိုခေါ်တယ်အဲ့ဒီတုတ်တံမှာနတ်သားကမိတယ်ရှင်ဘုရားတဲ့လောကမှာတဲ့ခွန်အားဗလာကောင်းခြင်းရင်ဘာကိုလှူရမလဲတဲ့ခွန်အားဗလာကောင်းတဲ့အလှူဒါနဖြစ်အောင်တပည့်တော်တို့ဘာကိုလှူရမလဲတဲ့ကျောဆင်းကလှပတင့်တယ်တဲ့အထောက်ပံ့ဖြစ်အောင်တပည့်တော်တို့ဘာကိုလှူရမလဲတဲ့ချမ်းသာဒုက္ခနဲ့ပြည့်စုံအောင်ပါရိယနာလိယမှာချမ်းသာဒုက္ခပြည့်စုံအောင်တပည့်တော်တို့ဘာလို့လှူရမလဲတဲ့ဉာဏ်မျက်စိကောင်းအောင်ဉာဏ်ပညာကောင်းအောင်တပည့်တော်ဘာလို့လိုရမလဲ။ဆိုကယ်ပြည့်တဲ့ကျိုးအမျိုးမျိုးအားလုံးနဲ့ပြည့်စုံ။အားလုံးအကျိုးအမျိုးမျိုးအားလုံးကိုတစ်ခုတည်းနဲ့ပြည့်စုံ။တပည့်တော်ဘာကိုလိုရမလဲ။မြတ်စွာဘုရားကလည်းမေးပါ။အဲဒီလိုမေးတဲ့အခါကျတော့မြတ်စွာဘုရားတခင်ကတော်မြတ်ကြီးကပြောတယ်။ဒါရကနာတာတဲ့။ခွန်အားမလားကိုပေးလို့ရရအောင်ခွန်အားမလားတွေကောင်းအောင်ကျမ်းမာရေးနဲ့ပြည့်စုံအောင်။ဆွမ်းလို့ကိုလိုဦးတဲ့။အာဟာရကိုလိုဦးတဲ့။အာဟာရကိုလိုလို့ရှိရင်ခွန်အားဗလာပြည့်စုံတယ်၊ကျမ်းမာရေးတွေကောင်းတယ်။နောက်တစ်ခါဒုတိယရုပ်ဆင်းကလောဘတည်တည်တဲ့အထောက်အပံ့ဖြစ်စေတဲ့အလိုရာလားဖြစ်အောင်လူကျင်ပါတယ်ဆိုရင်တဲ့အဝတ်ထက်ကိုလူပါတဲ့။အဝတ်ထက်လူကျင်အားဖြင့်ရုပ်ဆင်းကလောဘတည်တည်တဲ့အကြောင်းအထောက်အပံ့ဖြစ်စေတယ်။ရုပ်ဆင်းကလောဘတည်တည်အကြောင်းအလိုရာလားကိုပြည့်စုံရာရောက်တယ်ဒီလိုပြောပါတယ်။ရက္ခဏပတ်သောချမ်းသာဒုက္ခသောနေရာလာနေရာမှာချမ်းသာဒုက္ခနဲ့ပြည့်စုံအောင် ပါလို့ရမလဲဆိုရင်ရင်လို့ကိုလို့တဲ့ရင်နဲ့ပတ်သက်တဲ့အလို့ကိုလို့တဲ့ရင်ဆိုတာကကာရယထာလို့လည်းရင်တော့သိမောတော့ဒါကိုပြောတာပါအဲ့ဒါနဲ့ပတ်သက်တဲ့အလို့ကိုလို့တဲ့အဲ့ဒါနဲ့ပတ်သက်တဲ့အလို့ကိုလို့လို့ရှိရင်သွားလျာလာလျာမှာချမ်းသာဒုက္ခနဲ့ပြည့်စုံနိုင်ပါလေချမ်းသာဒုက္ခနဲ့ပြည့်စုံကြောင်းဖြစ်တဲ့အလို့ဒါနဖြစ်ပါလေလို့ဒီလိုဖြစ်တယ်နောက်တစ်ခါတော့လည်းဉာဏ်မျက်စိဉာဏ်ပညာကောင်းအောင်ဉာဏ်ပညာကောင်းစေတဲ့ထောက်ပံ့ဖြစ်အောင်အရှင်ဘုရားဘာလို့ရမလဲ။မြတ်စွာဘုရားကမင်းရှိတယ်။တရားခန္ဓာသာအလေးရောင်ကိုလို့တဲ့။အလေးရောင်ကိုလို့ခြင်းမီးလို့ပါတော့အဲ့ဒီလိုအလေးရောင်ကိုလို့ခြင်းအပြင်ဉာဏ်ပညာမျက်စိကောင်းတဲ့အကျိုးတွေဖြစ်စေတတ်ပါလေ။အဲ့ဒီလိုဖြစ်လိုက်။နောက်ဆိုခဲ့ပြီးတဲ့အကျိုး၄မျိုးလုံးရတဲ့ရစီနိုင်တဲ့အလှူဒါနဘယ်လိုကလို့ရမလဲလို့ဒီလိုမေးတဲ့အခါကျတော့ယောသသဗ္ဗတ္တံဟောတိသောတရာတိဥပတ္တယ။အဲဒီအကျိုးများအားလုံးရစေနိုင်တဲ့အလိုဒါနထူးခြင်းပါလေဆိုရင်တဲ့။ကြောင်းအဆောက်အဦကိုလိုပါတဲ့။အဲဒီလိုမြတ်စွာဘုရားကပြောလိုက်တယ်။ဘာဖြစ်လို့လို့ဆိုတော့အတိဘယ်ကတော့နော်။ကြောင်းထူလာပြီဆိုရင်ဒီကြောင်းမှာသံဃာတော်ရှင်မြတ်တွေတည်င်းတော့မယ်။အဲဒီလိုတည်င်းတော့လို့ရှိရင်ဒီသံဃာတော်ရှင်မြတ်တွေအတွက်ဆွမ်းလဲသူပြစ်သွားတာပဲ။သင်္ကန်းလဲသူပြစ်သွားတာပဲနော်။သွားလျာလာလျာလည်းကိုချလာအောင်ဆိုပြီးတော့ရင်နဲ့တွေ့တဲ့အလိုကိုလည်းလူပြစ်သွားတာပဲ။အဲသူတို့နေဖို့ရထိုင်ဖို့ရန်အတွက်အလင်းအောင်လည်းလူပြစ်သွားတာပဲ။ကျောင်းတစ်ခုတည်းလှူလို့အလုံးပြည့်စုံတယ်တော့မဟုတ်ဘူး။ကျောင်းထုတ်လိုက်တဲ့အတွက်ဒီကျောင်းမှာသတင်းတော်တဲ့တန်ခါတော်ရှင်မြတ်တွေကအဲဒုဆောက်လူလာတဲ့ကျောင်းဒီကျောင်းမှာသတင်းတော်တဲ့တန်ခါတွေကဒုတန်ခါတွေပဲဆိုပြီးတော့အစလရရဝေယဝိဇ္ဇာအလုံးတောင်းယူလိုက်တဲ့အတွက်အလှူအမျိုးမျိုးလူပြစ်သွားတယ်။အဲ့ဒါကြောင့်မလို့အကျိုးမျိုးမျိုးရသွားပါတယ်လို့အဲ့ဒီလိုမြတ်စွာဘုရားကအမင်းရှိတယ်။အဲ့ဒီလိုပဲခုနမာတိကမာတာမိခင်ကြီးကလည်းပဲသူဆောင်းလှူတဲ့ကျောင်းမှာလာပြီးတော့သတင်းတော်တော်မူတဲ့ရဟန်းတော်ပေါင်း60ကိုကျောင်းနေမကဘူး။ဆွမ်းနဲ့တောင်းလှူတယ်၊သင်္ကန်းနဲ့တောင်းလှူတယ်၊ဆေးနဲ့တောင်းလှူတယ်။နော်။ညဘက်အရောင်အလင်းလည်းပဲညဘက်စီမီထုံးမရန်အတွက်အရောင်အလင်းကိုလည်းပဲတောင်းလှူတယ်အရိခေခကာလတုန်းကတော့သံဃာတော်ရှင်မြတ်တရားဘာရင်းကာလပဲကိုမှကြွတာမဟုတ်တော့နော်ရင်နဲ့ပတ်သက်တဲ့လူဒါနတော့အဲ့ဒီအချိန်မှာမရှိသေးဘူးပေါ့သူတို့ကဘာပဲဆိုတဲ့ဘာဆိုတဲ့သံဃာတွေဖြစ်နေတာကိုအဲ့ဒီလိုအားလုံးတောင်းယူပြီးတော့လူဒန်းပြီးတဲ့အခါမှာဘာဆိုကြပြီဘာဆိုတဲ့အခါမှာအဲ့ဒီယဟန်တော်ဘာ60ရဲကအကြီးဆုံးဖြစ်တဲ့မထေရကြီးကသံဃာတော်ရှင်မြတ်တွေကိုပြောပြတယ်ဒီဇဂမကြီးကတို့ကိုအားလုံးတောင်းယူပြီးတော့တူတန်းနေတာမိမိတို့ရဲ့ဆွမ်းသင်္ကန်းကြောင့်စေပစ္စည်းလေးပါလိုလေသေးမရှိတောင်းယူပြည့်စုံဆောက်ရှောက်နေတဲ့တို့ရဲ့မိခင်တစ်ဖွဲ့အားကိုးရတဲ့ဇဂမကြီးဖြစ်တယ်ဒီတော့တို့ကလည်းပဲတို့ရဲ့မိခင်ကြီးအတွက်ကျေးဇူးပြန်ဆက်တဲ့သဘောမျိုးနဲ့တို့ပေါ့ပေါ့ရော့ရော့နေလို့မဖြစ်ဘူးကျိုးကျိုးဆန်းဆန်းနဲ့တရားထုတ်ကြမယ်တရားအသည့်တွေပြန်ပြီးနဲ့အောင်သူစူးစမ်းကြမယ်ဆိုပြီးတော့ဂရိကုတွေပြကြတာပေါ့လေအဲဒီလိုဂရိကုတွေပြုပြီးတော့သူတို့ကိုယ်တိုင်ကတရားအသည့်မသိသေးဘူးမသိတဲ့သေးတဲ့ပုဂ္ဂိုလ်များဖြစ်တဲ့အခါကျတော့တရားအသည့်တွေအောင်သူတို့စူးစမ်းကြတယ်အဲဒီလိုစူးစမ်းတော့ဘယ်လိုသဘောစကားပြောမိမယ်ဆိုရင်တရားအတက်နေပါဆိုလို့တရားလုံးချင်းနေပြက်ပါဆိုလို့ကဲတို့တရားနဲ့တရားစကားမပြောကြစရာကိုယ်တရားကိုကြိုးကြိုးစားစားအားထုတ်ကြစရံဆိုပြီးတော့စကားမပြောဘဲနဲ့ဝစီပိတ်ကျင့်ပြီးတော့တရားထုတ်ကြအဲဒီတော့အားထုတ်ရင်လည်းတနေ့တော့ကာကလာကြတော့နေ့စဉ်နေ့စဉ်ဆောင်းနေပါလိကတော့အင်္ဂါနေ့ပို့ပေးတယ်အဲဒီနေ့မှာဓမ္မကြီးကိုယ်တိုင်ညနေပဲအချော်ရည်လေးယူပြီးတော့ကျောင်းကိုရောက်လာတယ်ကျောင်းကိုရောက်လာတဲ့အခါကျတော့ကျောင်းကလေးတွေတက်ပန်ကြည့်လိုက်တဲ့အခါမှာကျောင်းတော်မှာတန်ခါတော်ဘာမှမတွေ့ဘူးအဲဒီလိုမတွေ့တော့ဘုကြည့်တည်ကြည့်နေရှောက်ရှားတော့အနားမှာသွားလာနေတဲ့တခါတရားတွေ့မိတော့အာအမေကြီးတခါတော့ရှင်မတွေကဒီအချိန်မှာကျောင်းတော့မရှိဘူးသူတို့ကိုတွေ့ကျင်တယ်ဆိုလို့ရှိရင်တောက်ကောက်လိုက်သူတို့ကတောထဲမှာတိတ်တိတ်ငြိမ်သက်တဲ့နေရာမှာသွားပြီးတော့တရားထုတ်နေကြတာတရားထုတ်တဲ့အခါကျတော့လည်းပဲသူ့ပြောပြီးတော့အားထုတ်တာမဟုတ်ဘူးတိကျတနေရာစီမှာအားထုတ်ပြီးတစ်ပါးနဲ့တစ်ပါးစကားမပြောဘဲနဲ့အားထုတ်နေကြတာသူကတော့အကြောင်းသိနေတဲ့ပုဂ္ဂိုလ်ကိုအဲဒီတော့သူတို့ကတွေ့ကျင်ပါလေဆိုရင်တောက်ကောက်လိုက်ဆိုတော့ ောင်းလေးတစ်ချောင်းမှဆွဲထားတဲ့တုံးလေးကိုခေါက်လိုက်တော့အားလုံးကြွလာကြတယ်။အဲဒီလိုကြွလာကြတဲ့အခါကျတော့အကျိုးကျောင်းနေမေးပေါ့လေ။အကျိုးကျောင်းနေမေးတော့တရားလို့အားထုတ်နေကြတာဆိုတော့ဒကမကြီးကလည်းသိချင်ညိုသွားတာပေါ့လေ။အာရှင်ဘုရားတို့တပိတော်ကိုကျေးဇူးပြုကျေးဇူးတောင်းပြန်လို့တဲ့သဘောနဲ့ယခုလိုတရားဓမ္မတွေကြည်ကြကြုပ်အားထုတ်နေကြတာတပိတော်သိကိုဝမ်းသာတာပဲ။ဒါပေမဲ့လို့အရှင်ဘုရားတို့သိတဲ့တရားမျိုးတပိတော်လည်းသိကျင်တာပဲ။ဒါကအရှင်ဘုရားတို့တရားထုတ်တယ်လို့တပိတော်လည်းအားထုတ်ချင်လိုက်တာ။တက်ကူးသွားတာပေါ့နော်တက်ကူးသွားတာ။အဲဒါကြောင့်တရားအားထုတ်တဲ့ဝန်ကျင်မှာနေရင်တရားအားထုတ်ခြင်းနဲ့စိတ်ထားပေါ်လာပဲနော်။အပျော်ပါလိုက်စားတဲ့ဝိဉ္ဇဉ်မှာနေရင်အပျော်ပါလိုက်စားလို့တဲ့စိတ်ပေါ်သွားတာပဲ၊ဓာတ်ကူးသွားတာပေါ့။အခုဒီနေရာမှာတရားထုတ်နေတဲ့သံဃာတော်ရှင်မြတ်ပေါင်း60ဆိုတာလဲတာမှမဟုတ်ပဲ။ဒီသံဃာတော်ရှင်မြတ်တွေတရားထုတ်နေတဲ့ဝိဉ္ဇဉ်ရောက်လာတဲ့အခါကျတော့သူကိုယ်တိုင်လည်းပဲတရားထုတ်ခြင်းနဲ့စိတ်ပေါ်သွားတာ။အဲဒီလိုပေါ်သွားတဲ့အခါကျတော့ခုနလိုပေါ့။ဒါပြီးတော့လည်းအားထုတ်ခြင်းလိုက်တာအဲဒီတော့ရှင်ဘုရားတို့အားထုတ်နေတဲ့တရားရှင်းစဉ်ကိုတပည့်တော်ကိုပြောပြပါလားဒီလိုမေးလိုက်တယ်။အဲဒီလိုမေးလိုက်တော့သံဃာတော်ရှင်းမှတ်တရားပို့ပြီးတော့ကျင့်တတ်သွားတာပေါ့လေ။ဘာဖြစ်လို့ကျင့်တတ်သွားတယ်လို့ဆိုတော့သူတို့ကသာသင်္ကန်းကြောင့်စီပစ္စည်းလေးပါအလုံးတာဝန်ယူပြီးတော့ဆောက်ပံ့ထူထမ်းနေတဲ့တက္ကမကြီးကထူထမ်းရုံနဲ့မကပဲနဲ့တရားအလုံးကိုပါအားထုတ်ခြင်းနဲ့ဆိုတော့အဲ့ဒါကိုအဲ့ဒါကြောင့်ကိုသိကျင့်တတ်သွားတာ။ဘာဖြစ်လို့လဲဆိုတော့ဘုန်းတော်ပိဋကတ်စေတနာကြီးဒီလောကမှာအလိုဒါနဆိုတာဟာသာသနာ့ဘကာလမှာတော့မှအလိုဒါနဆိုတာရှိနေကြတာပဲသာသနာ့ဘကာလမှာတော့လူလူတန်းလိုရနေကြတာပဲသာသနာ့ရဲ့ကာလဆိုပြောမရမရှိဘူးဒါပေမဲ့အများအဖြစ်လူသာလူကြတာကိုယ်တိုင်တရားထုတ်ဖို့ကြတော့လည်းလည်းဝင်လေးတတ်ကြတယ်ဒါနေရာတကာမှာတွေ့နေရတာပေါ့လေအဲ့ဒီတော့ကလည်းအဲ့ဒီလိုပုံစံမျိုးတွေအတော်များများရှိပုံရပါတယ်တရားလည်းအားထုတ်တယ်လူလည်းလူတန်းနေဒီလိုပုံကုံမျိုးတွေကတော့ရှားတယ်အရိယာမြတ်စွာဘုရားနဲ့ခင်ကရောမြတ်ကြီးအမြဲတမ်းသရေလုံးတော်မူတဲ့ဇေတဝန်ကျောင်းတော်ကြီးရဲ့တကာကြီးအနန္တပင်တထေကြီးသာရကပုပ္ပယောကျောင်းတော်ကျောင်းတော်ကြီးရဲ့တကမကြီးဝိသကကျောင်းမကြီးဒါတို့ဆိုလို့ရှိရင်ကျောင်းနဲ့လူတဲ့ခါတယ်လူတဲ့ကျောင်းနဲ့မကဘူးဆောင်းနေတဲ့လူတဲ့သင်္ကန်းနေတဲ့လူတဲ့နော်ဝိသကကျောင်းမကြီးဆိုလို့ရှိရင်စုရှင်မျိုးတော်လူတဲ့နာတာဒီကြောင်ကိုကြွလာတဲ့ရဟန်းတော်ရှင်မြတ်တန်းကိုရာဟုလူတယ်နော်ရာဟုတွေလူတယ်ရေလဲတင်ကန်းတွေလူတယ်ရာဟုတွေလူတယ်သင်္ကရေလဲတင်ကန်းတွေလူတယ်နော်စသဖြင့်အဲဒီလိုလူဒါနာမျိုးစုံကိုသူကဒီကြောင်ကြွလာတဲ့ရဟန်းတော်ရှင်မြတ်တန်းကိုလူဒါနေတာသူရဲ့စိတ်ထဲမှာဘလို့ခံဝင်ချက်ရှိတယ်လဲဆိုရင်ဥပမာသံဃာတော်တစ်ပါးပြန်တော်မူတယ်လို့သတင်းကြားတယ်ဆိုကြပါစို့သံဃာတော်တစ်ပါးပြန်တော်မူတယ်လို့သတင်းကြားရင်ဟောအဲ့ဒီသံဃာဟာငါးကျောင်းကိုကြွားဖို့သလားဆိုတာဒီလိုဆုံးသလိုက်အာဒီကျောင်းကိုကြွားဖို့တယ်ပုံမှန်ကျောင်းကိုကြွားဖို့တယ်ဆိုတာဒီလိုဆိုရင်ပုံမှန်ကျောင်းကိုကြွားဖို့တယ်ဆိုရင်ငါလှူဖို့တဲ့သံဃာဖြစ်တယ်ဆိုတာဒါလေးနဲ့ပြီးပြီဖြစ်တာပေါ့နော်ပုံမှန်ကျောင်းကိုကြွားဖို့တဲ့သံဃာမှန်ရင်သူလှူဖို့တဲ့သံဃာဖြစ်ရမယ်အဲ့ဒီလိုခံယူခြင်းနဲ့သူရဲ့ကျောင်းတော်ကြီးကိုကြောက်လာကြတဲ့ခိတခဏကြွားရောက်တည်နှောင်းကြတဲ့အာဂန္ဓုသံဃာတော်များဘလို့ပဲကြွားကြွားကြွားလာတဲ့ချိန်တိုင်းမှာသူကသင်္ကန်းနေလူတဲ့ဆွမ်းနေလူတဲ့ဇာဝတိလူတဲ့အဲ့ဒီလိုအများနဲ့လှူဒန်းနေတဲ့တက္ကဝါကြီးအဲဒီကနာရမင်းသတင်းချင်းကြည့်ရင်လည်းပဲသာမန်ပုဂ္ဂိုလ်မဟုတ်ဘူးတရားလို့ကိုကြိုးကြိုးဆဆအထုတ်ပြီးတော့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဝိသကာကိုကြည့်ရင်လည်းသာမန်ပုဂ္ဂိုလ်မဟုတ်ဘူးတရားကိုကြိုးကြိုးဆဆအားထုတ်ပြီးတော့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ကြီးတွေကြီးပဲဒီတော့သူတို့ကိုယ်တိုင်ကသောတာပန်ဆိုတော့တရားတရားကလည်းခံရတယ်အသိကလည်းရင့်ကျက်တယ်နော်အဲ့ဒါလှူဒန်းပြီပဲလို့လည်းပဲတရားတရားကလည်းခံရတယ်အသိကလည်းရင့်ကျက်တယ်အဲ့ဒီမှာသာဝတိမြို့မှာရှင်မင်းရင်ကသောတာမင်းကြီးသောတာမင်းကြီးဆိုရင်ပုရုဇဉ်ပုဂ္ဂိုလ်ပဲမလေးကလေးကြီးကလည်းပုရုဇဉ်ပုဂ္ဂိုလ်ပဲအဲဒီတော့လှူတော့လှူတန်းတာကြတာပဲဒါပေမဲ့သူတို့ကသောတာပန်ဖြစ်အောင်မကျင့်ရဘူးအနာဂတ်တရေတဝိဒါကကသောတာပန်ဖြစ်ထားတဲ့ပုဂ္ဂိုလ်လေမတူဘူးသရတရားချင်းမတူဘူးနော်လေးနဲ့ပုံချင်းမတူဘူးရည်ရွယ်ချက်ချင်းမတူဘူးမလေးကလေးတို့လှူတန်းတဲ့ရည်ရွယ်ချက်ကတစ်မျိုးဝိဒါကတို့အနာဂတ်တို့လှူတန်းတဲ့ရည်ရွယ်ချက်ကတစ်မျို ဘာဖြစ်လို့အဲ့လိုကြွားနေတယ်လို့ပြီးတော့တရားအတိကြွားလို့တရားတိကြွားသည်အရိယောသာသောတာပန်ပုဂ္ဂိုလ်တွေလူနဲ့လူမှာဒိဋ္ဌိကိလေသာမပါဘူးတဏှာကိလေသာမပါဘူးသရတရားတသက်နဲ့သာသနာတော်တို့ဘာရတို့ဘာကြောင့်ပြန်ဘွားရပြန်ဘွားကြောင့်သာသနာအကျိုးပြုလုံကတသက်အတွက်နဲ့တို့တူကြတာဘုရုသင်ပုဂ္ဂိုလ်များကြတော့ဒိဋ္ဌိကိလေသာပါတယ်တဏှာကိလေသာပါတယ်ကိုယ်အတွက်လောကီကြီးရတယ်ပါလာပြီအဲ့ဒီလိုမတူတဲ့သဘောလေးတွေရှိတယ်အဲ့ဒီတော့သံဃာရှင်မြတ်တွေကလည်းပဲဝိသကကြောင့်ဝိသကကြောင့်မှရှိတော့နာတပင်ကြောင့်ကရှိတော့သူတို့အပေါ်မှာပို့ပြီးတော့စိတ်ညှဉ်းနှုံးမှုရှိတယ်။ဒါပြီးတော့တောင်းလို့ဆိုရင်သူတို့ရဲ့တရားတရားကစစ်မှန်လို့။ဒါဒီလိုတရားတရားစစ်မှန်တဲ့ပုဂ္ဂိုလ်များစီကိုသံဃာရှင်မြတ်တွေကလည်းပဲအမြဲတမ်းအာရုံပြုတယ်။အမြဲတမ်းအာရုံပြုတယ်အမြဲတမ်းချင့်ကပ်တယ်။သူတို့သိတဲ့တရားတွေကိုလည်းပဲအမြဲတမ်းဟောပြလိမ့်။ဟောလိမ့်ပြောလိမ့်ရှိကြတယ်။ဒါဟာအပြန်အလှန်တရားနဲ့ပတ်သက်တဲ့ဓာတ်တွေကူးစက်တဲ့သဘောပေါ့။အခုလည်းပဲယဟန်တော်ပေါင်း60ကဒီတရားကိုကျိုးကျိုးစားစားနဲ့အားထုတ်နေတယ်လို့ဒေဂဝါကြီးကသိတဲ့အခါကျတော့ဒေဂဝါကြီးရဲ့စိတ်ထဲမှာလည်းပဲတရားတွေကျိုးကျိုးစားစားအားထုတ်ခြင်းနဲ့စိတ်တွေပေါ်သွားတယ်အဲဒီလိုပေါ်သွားတော့အခါတော်ရှင်မြတ်တွေကိုအရှင်ဘုရားတို့ကျင့်တဲ့တရားမျိုးတပည့်တော်ကျင့်နေတယ်တပည့်တော်ကိုဒီတရားမျိုးဟောပေးပါလို့အဲဒီလိုတောင်းပန်တဲ့အခါကျတော့သံဃာမထေရကြီးကသူတို့ကျင့်တဲ့တရားတွေဒေဂဝါကြီးကိုဟောပြတယ်အိမတန်ကိုပဲဝမ်းမြောက်ဝမ်းသာနဲ့ဟောပြတယ်။အဲဒီတော့ဟောပြတဲ့အခါကျတော့ဒကမကြီးကလည်းပဲတရားသိရသွားတာပေါ့လေ။သံဃာရှင်မတွေကလည်းတရားသိရဒကမကြီးကလည်းတရားသိရဇာတပညာသိနေပြီးသွားကြတာ။အဲဒီတော့ပြီးပြီးတော့သံဃာရှင်မတွေကလည်းကျောင်းလေးကျောင်းလေးမှာသူတို့ရဲ့တရေတော်ရထာတာလေးမှာတရားတွေဆက်လက်ပြီးတော့အားထုတ်။ဒကမကြီးကလည်းသူ့အိမ်ပြန်ပြီးတော့တရားတွေအားထုတ်။အဲဒီတော့အပြိုင်သဘောမျိုးနဲ့အားထုတ်တဲ့သဘောပေါ့နော်။တကယ်ကတော့ပြိုင်တာတော့မဟုတ်ဘူး။ဒါပေမဲ့ဒကမကြီးကလည်းအိမ်ကနေကြိုးကြိုးစားစားအားထုတ်။ဆက်ကတော့ရှင်မတွေကလည်းကျောင်းကနေကြိုးကြိုးစားစားအားထုတ်။အပြိုင်သဘောမျိုးကိုဖြစ်နေကြတာပေါ့လေ။အဲဒီမှာသူတို့အားထုတ်တဲ့တရားကဘာတွေ့တယ်လဲလို့ဆိုတော့တဲ့။ဘုန်းကြီးတို့စာထဲမှာအားထုတ်တဲ့တရားကိုကြည့်လိုက်တဲ့အခါကျတော့ပထမဒုတိယကာလဒုတိယကာလဆိုတာက39ခုထာသမိမိရဲ့ခန္ဓာကိုယ်အစိမ့်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းခွဲခြားစိတ်ချပြီးတော့ကြည့်တဲ့ကျင့်စဉ်ပေါ့နော်ဒါကိုတတိယကာရကမ္မထံကိုခေါ်တယ်တတိယကာရမျိုးနဲ့မှကြည့်မယ်ဆိုရင်တော့ကာယနိဝသနာတတိယကာရနဲ့မှအပါပါတယ်ဝေဒနာမဟုတ်စိတ်မဟုတ်ကာယရုပ်ကိုကြည့်တာပေါ့အဲဒီတော့ဒုတိယကာရလို့ခေါ်တဲ့ကာယနိဝသနာကမ္မထံကိုကြည့်ကြတယ်အဲဒီလိုကြည့်ပြီးတဲ့အခါကျတော့သင်္ခါရတရားလို့ခေါ်တဲ့ယုတ်တရားနံတရားတွေကိုဆရာဝရဖြစ်အောင်ဖြစ်သဘောဖြစ်သဘောတွေမြင်အောင်စူးစမ်းပြီးတော့ကြည့်ကြတယ်ဒီကျင့်စဉ်လေးတွေကိုခွန်ကြီးတို့ကကဲခတ်ကြည့်တယ်နှစ်ဆင့်သွားတွေ့တယ်ဇဘတ်တွေအစင်က32ခုထာတာအချင်းဇဘတ်တွေအစင်ကဖြစ်ဖြစ်မြင်အောင်ရှုတဲ့အချင်းနှစ်မျိုးသွားတွေ့တယ်ပေါ့နော်အဲဒီတော့တရားရှိမှတဲ့ပုဂ္ဂိုလ်များဟာအခုခွန်ကြီးတို့ဒီမှာသင်ပေးနေတာကတော့ဘာကိုအဓိကထားသင်ပေးနေတယ်ဆိုရင်ဖြစ်ဖြစ်မြင်အောင်ရှုတဲ့ဝိပဿနာကျင့်စဉ်ကိုပဲအဓိကထားပြီးတော့သင်ပေးနေတယ်32ခုထာတာကျင့်နေမပါဘူးအဲဒီတော့ကဘာဖြစ်လို့32ခုထာတာကိုပါဝင်ပြီးတော့ထည့်သိမ်းပြီးတော့သင်ပေးတယ်လေအဲဒါတွေကိုဘာဖြစ်လို့ကျင့်ရတယ်လဲအတော်များများဟာလည်းပဲဘုန်းကြီးတို့ဒေသလမဏခန္ဓာကတဇောစားတဲ့တစ္ဆပိသကကမ္မထာအဲဒီကမ္မထာအနေနဲ့ကျင့်ရတဲ့အစဉ်လာတွေမြတ်စွာဘုရားလက်ထက်ကတော့မြင်မှတွေ့ရပါတယ်အဲဒီလိုတွေ့ရတော့ဘုန်းကြီးတို့ဘာသာတွေ့တယ်လို့ဆိုတော့အဲဒီလိုခန္ဓာကိုယ်ရဲ့စိတ်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းသမင်္ဂတ္တခြေတ္တမွဉ္ဇဉ်တ္တအေရုတ္တရေဘတ္တသေတ္တသုတ္တအဲဒီလိုဒီကိုကြီးဒီကိုကြီးမြင်အောင်ကြည့်ပြီးတော့ခွဲခြားစိတ်ချပြီးတော့ကျင့်တဲ့အလုပ်ဒီအကျိုးအားဖြင့်နံပါတ်၄ကသမာဓိရတယ်နော်နံပါတ်၄ကသမာဓိရတယ်နံပါတ်၄ကပုဂ္ဂိုလ်တ attva ငါလို့ယူထားတဲ့အယူလေးတွေကျင်းသွားတယ်သောတာရကတော့ပုဂ္ဂိုလ်တ attva ငါလို့ယူတယ်အဲသမင်္ဂတ္တမွဉ္ဇဉ်တ္တခြေတ္တရေရုတ္တရေဘတ္တတကူကြီးတကူကြီးခွဲခြားစိပြန်ကြည့်တဲ့အခါကျတော့ဒီမှာငါပြောက်သွားတယ်ငါမပါတော့ဘူးငါမပါတဲ့အတွက်ငါဇွဲတက်ကရာဒိဋ္ဌိကျင်းစင်သွားတယ်ဒီကျိုးတွေရတယ်နော်နောက်တစ်ခါကျတော့နံပါတ်3မိမိရဲ့ခန္ဓာကိုယ်အပေါ်မှာငါဇွဲနဲ့ဒိဋ္ဌိဇွဲဆွဲနေုံသာမကဘူးလူတိုင်းလူတိုင်းဟာတဏှာဇွဲနဲ့ပဲဆွဲနေကြတာပဲကိုယ့်ရဲ့ရုပ်ခန္ဓာလေးကိုကြည့်ပြီးတော့ဟာငါလှသေးတာပဲငါချောသေးတာပဲငါပြင့်နေတာပဲငါရဲ့ယောဂာယငါရဲ့ခန္ဓာကိုယ်ဟာအင်မတန်နုပြူပြီးတာပဲစသည်ဖြင့်မ ကိုယ့်ရဲ့ယောခန္ဓာကလေးကိုကြည့်ပြီးတော့တဏှာသဘောလေးတွေပေါ်နေတတ်တယ်။လူပြောတဲ့ပုံကောများဆိုရင်ပို့ပြီးတော့ပေါ်တတ်သေးတယ်တဲ့။ဒါလိုပေါ်တတ်တဲ့အခါကျတော့တဏှာသဘောလေးရာဂသဘောလေးငြိမ့်သွားအောင်ဆိုပြီးတော့သံမင်မွေးရင်ရှင်းသေးလေးသေးတော့ရေတွေရေပါစားပြီးဒီဖြင့်တစ်ခုစီတစ်ခုစီခွဲခြားဆင်ပြကြည့်တဲ့အခါကျတော့လှတာမလေးတော့ဘူးချောတာမလေးတော့ဘူးအားလုံးကအတိဝခန္ဓာကြီးပဲဒီလားဒီလားနဲ့တွေ့ရတယ်သာသေးရိုးကြောဘုရားကိုပဲကြည်လိုက်ကြည်လိုက်နေတဲ့ဘုရားဘာမှမရှိအလုံးအတိပါခန္ဓာကိုယ်ကြီးပဲအတိပါကြီးပဲအတိပါကြီးပဲဟာအတိပါလေးကြီးပဲအဲ့ဒီနည်းနဲ့အရှင်သာရိပုတ္တရာမင်းမြတ်ကြီးလက်ဒီအတိပါကမ္မထာကိုပြီးခဲ့ဘူးတဲ့ပြီးခဲ့ဘူးတဲ့နော်ဘယ်အချိန်မှာပြီးခဲ့တယ်လဲသုံးလကာရရွှေပရိသေရဲ့သားလေးယဟန်ခံလာတဲ့အခါကျတော့ငယ်ရွယ်တဲ့ပုဂ္ဂိုလ်လေးဆိုတော့တဏှာရာကများမဲ့ပုဂ္ဂိုလ်လေးပဲအိမ်မက်ရုပ်ရည်ချုံးမောလာပါတဲ့ပုံစံလေးပဲ။ဒါကြောင့်မလို့တဏှာကင်းအောင်ဆိုပြီးတော့အတုပကမ္မထံပြီးခဲ့ဘူးတဲ့။ဒါရကဘုန်းကြီးတို့နောက်တစ်ခုကြည့်မယ်ဆိုရင်အားလုံးကြားကြားတဲ့နန္ဒမင်းသားမြတ်စွာဘုရားသခင်ကတော့မြတ်ကြီးရဲ့ညီတော်ပါပဲ။ဇရပဒကလျာဏီနဲ့လက်ထပ်ပွဲဆင်နွှဲတဲ့အခါမှာလက်ထပ်ပွဲမှာပဲမြတ်စွာဘုရားသခင်ကတော့မြတ်ကြီးကတပိတ်တော်ကိုပြေးပြီးတော့ကျောင်းတော်ကိုခေါ်သွားပြီးတော့ဒီခါလေးရဟန်းဝင်ပေးလိုက်တယ်။အဲ့ဒီလိုရဟန်းဝင်လာတဲ့အခါကျတော့ငါတမင်းသားရဲ့စိတ်ထဲမှာနော်စွန့်နေတာကဘာကိုစွန့်နေတယ်လဲဆိုရင်သရဗရကလျာဏီနဲ့ဒီနေ့မနေ့ပဲလက်ထပ်လာခဲ့တယ်သရဗရကလျာဏီနဲ့ဒီနေ့မနေ့ပဲနန်းသိမ်းဘွဲမင်္ဂလာလက်တွဲပြီးတော့နန်းသိမ်းဘွဲမင်္ဂလာဆင်တော့လာခဲ့တယ်တော်ဒေါရဏမင်းကြီးကနော်သိရချင်းကိုသိရတာမင်းသားကိုတွေ့ခဲ့တယ်တွေ့ပြီးပြီသိရတာမင်းသားတောထက်သွားတဲ့အခါကျတော့ရာဟုလာသိရသားတော်ဖြစ်တဲ့ရာဟုလာကိုဒီရဲ့ရာနော်တွဲဖို့ຢາລະထားတယ်အရွယ်ကမရောက်သေးဘူးဒါနဲ့တော့နေင်းကနေပြီးတော့မြတ်စွာဘုရားကြွလာတဲ့အခါကျတော့ရာဟုလာကိုမြတ်စွာဘုရားကကိုင်ရွေးပေးလိုက်တယ်ဒီတော့ဘယ်လိုပဲကြံတော့လဲနန္ဒမေကြံတော့တယ်တဏ္ဍမေကြံတော့တော့ကဲကြာလို့ရှိရင်မဖြစ်ဘူးချက်ချင်းပဲနတ်သိမ်းဘွဲမင်္ဂလာနတ်တဲ့ဘွဲမင်္ဂလာရှင်းပါပေးမယ်ဆိုပြီးတော့မြတ်စွာဘုရားရှိတော့မှာပဲကနေ့လိုရာဟုလာဝင်ဝတ်တယ်ဆိုရင်နောက်တစ်နေ့မှာချက်ချင်းအားချင်းစီစဉ်လိုက်တာသရဗရကလျာဏီနဲ့လက်ထပ်ပွဲဆင်နေခြင်းပါပြီးတော့ချက်ချင်းနန်းသိမ်းပွဲမင်္ဂလာကျင်းပလိုက်တာအဲဒီကျင်းပတဲ့ပွဲမှာမြတ်စွာဘုရားကိုပင့်မြတ်စွာဘုရားကဆုံးဖုံးပြီးကြွအဲဒီလိုကြွပြီးတဲ့အချိန်မှာတပည့်တော်ကိုပြေးပြီးတော့ကျောင်းတော်ကိုခေါ်သွားပြီးသူ့ကိုလည်းမလုပ်ပြလိုက်တယ်ယဟန်ဝေပြလိုက်တယ်အဲဒီလိုယဟန်ဝေပြလိုက်တဲ့အခါကျတော့ရာဟုလာတော့ကိစ္စမရှိဘူးကလေးကိုနန္ဒမင်းသားကြတော့ဘလို့မှသူသိတယ်မှာအဆင်မပြေဘူးဖြစ်ဇရပရကလျာဏီနဲ့ခွဲလာခဲ့ရတဲ့အခါကျတော့ဒီအစီအစဉ်မှာဇရပရကလျာဏီရဲ့အသံဇရပရကလျာဏီရဲ့ရုပ်ရည်ဒါလေးတွေကိုမျက်စိထဲမှာမြင်အောင်နေတယ်နားထဲမှာကြားအောင်နေတယ်တဏှာရာဂတွေပွားနေတယ်ဒီလိုဖြစ်တာကိုအဲဒီလိုဖြစ်တော့တဏှာရာဂကိလေသာတွေအမတ္တထူပြောနေတဲ့အခါမှာအဲဒီတဏှာရာဂကိလေသာကလေးတွေကိုနော်ရောပသွားအောင်ဆိုပြီးတော့ခေါ်တော့လေလက်ပြီးခေါ်သွားတယ်လက်ပြီးခေါ်သွားတဲ့အခါမှာမြင့်မွန်တောင်ကြီးမှာရှိတဲ့တင်းကုန်တိုးပေါ်မှာရှိတဲ့နောက်အမကြီးကိုလည်းပြတယ်နတ်သမီးကိုလည်းနတ်သမီးတွေကိုလည်းပြတယ်အဲဒီနတ်သမီးတွေနဲ့ရှင်ရင်ပြီးတော့ပြလိုက်တဲ့အခါကျတော့သိရစိတ်ထဲမှာဘလို့သဘောပေါက်သွားလဲဟောနတ်သမီးတွေနဲ့ရှင်ကြီးလို့ရှိရင်နောက်တော့မှကြံခဲ့တဲ့သရဗရကလျာဏီရဲ့ရုပ်ရည်ကဘာမှမဟုတ်ပါလားလို့ဒီလိုသဘောပေါက်သွားတယ်ဆိုတော့ရင်ကတော့ဘာဖြစ်လို့မြတ်စွာဘုရားကအဲဒီလိုလုပ်တယ်ဆိုရင်သရဗရကလျာဏီပေါ်မှာရှိနေတဲ့တဏှာဆိုတဲ့အစွဲရော့ပေါအောင်လုပ်လိုက်တဲ့သဘောပဲ။အဲဒီတော့ရော့သွားတဲ့အခါကျတော့မှမြတ်စွာဘုရားသခင်ကရမေကြီးကနန္ဒမင်းသားကိုတဲ့ကမ္မထမ်းပေးပါတယ်တဲ့။အဲဒီပေးတဲ့ကမ္မထမ်းကဘာလဲဆိုဟောဒီ32ကုဋ္ဌာတာပဲ။နော်။32ကုဋ္ဌာတာကမ္မထမ်းကိုပေးတယ်။32ကုဋ္ဌာတာကမ္မထမ်းပေးခြင်းကဘာဖြစ်လို့လဲ။အတုပဘာဝနာဖြစ်စေခြင်းလို့။ဘာဖြစ်လို့အတုပဘာဝနာဖြစ်စေခြင်းရတာလဲလို့မေးရင်တဏှာရာဂပြည့်စုံကြတော့ဒါကြောင့်တဏှာရာဂတဏှာဇေယထူပြောတဲ့ပုဂ္ဂိုလ်များသည်အာတိမဘာဝနာစိက္ခာရတဲ့အလေးထားရှိတယ်လို့ဒါရှိတော့ကဒီလိုပဲသတ်မှတ်ခဲ့တာပေါ့လေအခုလည်းပဲခေါင်းကြီးတို့ရဟန်းတော်ပေါင်း60ဟာငယ်ရွယ်တဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့အခါကျတော့သူတို့တရားထုတ်တဲ့အခါကျတော့ယောတဏ္ဍသင်္ခါရတရားတွေကိုဖြစ်ဖြစ်တင်ပြီးတော့ရှုတဲ့အလုပ်ကတော့လုပ်ကြတာမဟုတ်ဘူးအဲ့ဒီလုပ်တယ်မလုပ်ခင်မှာဘာလို့ကြလဲ32ကုဋ္ဌာတာကိုမြဲတဲ့တရေစေတဲ့အမြဲတမ်းပွားများတဲ့အမြဲတမ်းရုပ်ဆိုးတဲ့အမြဲတမ်းဆင်ခြင်တဲ့အမြဲတမ်းနှလုံးသွင်းတဲ့ဒါလိုနှလုံးသွင်းခြင်းအပြင်သ Coming morning, she did that Diva Yeru Yeba, the Zuri Zuri, the Zuri, the Zuri, Alan was quite a secure, be a cheated allegiance to Yaba. Any lady and lady, Yabaji Ake, Tanaraga Giridari, Yoba. Any of your daughter in Kajarama, solely the king of Kajarama. The question of your Pajasi Vagilator, Hiri Zolekinavi, Pogotava Nazore Zolekinavi, Ayadaman in the Nazolekinavi, how do you change Jarama, Droga? Mimiroya Tadama Side, Jodia, Nandiarigo, Kayawaya, Ting Vido. She the body of the body, Ting Vido, Chibi Shizara go. The Shiro Nagurota Senabono. How do you need that man, Droga? တရားတွေပြလိုက်ပါတယ်အဲ့ဒီလိုပြလိုက်တဲ့အခါကျတော့မာတိကမာတာမိခင်ကြီးအဲ့ဒီတရားကိုပဲဆက်လက်ပြီးတော့ကျင့်သုံးနေပါလေအဲ့ဒီလိုဆက်လက်ကျင့်သုံးပွားများတဲ့အခါကျတော့မာတိကမာတာမိခင်ကြီးဟာမကြခင်မှာပဲဘုန်းကြီးတို့လူဆိုတော့ယဟန်လာတော့မဖြစ်ဘူးပေါ့လေအနာဂတ်ဖြစ်သွားတယ်ဟုတ်လားလူဘုဂုံများဆိုရင်ဘုန်းကြီးတို့အမျိုးသမီးဖြစ်ဖြစ်အမျိုးသားဖြစ်ဖြစ် ยะหานาဖြစ်မယ်ဆိုရင်အဲ့ဒီနေပဲပရိနိဗ္ဗာန်ဆရာအဲ့ဒီနေမှာယဟန္တာဖြစ်ပြီးတဲ့နေမှာသင်္ဃဝိရှင်ဝေမဝိရှင်အဲ့ဒီနေမှာပရိနိဗ္ဗာန်ဆရာဥပမာတောတရဏမင်းကြီးယဟန္တာဖြစ်တယ်နော်တောတရဏမင်းကြီးယဟန္တာဖြစ်တယ်ဘေပေါ်သားလည်းဖြစ်တယ်ကပိလောနန်းတော်ပေါ်မှာပဲခြေပြုလေးစင်းနော်စိုက်ထောင်ပြီးတော့နန်းစင်းခန်းစားခြင်းကနေပဲယဟန္တာဖြစ်သွားတယ်ဒါကိုနန်းစားရည်နဲ့ ဒါပေမဲ့ယဟန်မဝိတ္တရဲ့အခါကျတော့အဲ့ဒီနေ့မှာပဲပရိနိဗ္ဗာန်ဆံသွားတယ်။အဲ့ဒီလိုပဲနောက်တစ်ပါးရှိတယ်။တန်တတိအမတ်ကြီး။နော်။တန်တတိအမတ်ကြီးဆိုလို့ရှိရင်ခွန်ကြီးတို့တောင်းထီမြို့မှာကောသရမင်းကြီးရဲ့အမတ်ကြီး။တိုင်းစုံပြည်နားမှာနော်သဘောတကံနေထိုင်ကြတောင်းကြတဲ့အခါကျတော့တောင်းကြပြီးတော့နေနေမှုသူ့ကိုတောင်းပေးတယ်။သူကတောင်းပြီးတော့နေတယ်။အဲ့ဒီလိုနေတဲ့အခါကျတော့အောင်ပွဲက ကျေးဇူးတင်ပါတယ်။နန်းစည်းစိမ်ကိုခொနှစ်ရက်ခံစားခွင့်ပေးလိုက်တယ်။အဲဒီတော့နန်းစည်းစိမ်ခொနှစ်ရက်ခံစားခွင့်ပေးပြီးတော့သူချင်းမြန်လို့လေကားကြီးတွေမှာကလေးကိုလည်းပဲသူလည်းအတူခံစားခွင့်ပေးလိုက်တယ်။အဲဒီတော့ခံစားနေနေခொနှစ်ရက်ပြည့်တဲ့နေ့ကြတော့ခொနှစ်ရက်လုံးနန်းစည်းစိမ်ခံစားတောင်းစားမူရေးပြောပါပြီးတော့နေတဲ့အခါခொနှစ်ရက်လည်းပြီးရောကဏ္ဍကိုဆင်းတော့စီးပြီးတော့ရေချိုးခြင် အရှင်ရလာကမိတယ်ရှင်မင်းကဘာဖြစ်လို့ပြောတော်မူတော့ဟောဒီမှာတန်တိတိမှကြည့်တွေ့လားအခုဒီမှာရှင်မင်းပေါ့ဒီနေ့သူအခုကဏ္ဍကိုသွားတယ်ဒီနေ့ပဲနေမွေခင်မှာငါဖျားစီသူရောက်လာလိမ့်မယ်ငါဖျားစီရောက်လာတဲ့အခါမှာငါဖျားတရားဟောလို့သူဒီနေ့ကျွတ်တော်လိမ့်မယ်မက်တီဖို့တွေရလိမ့်မယ်လို့ဒီကတက်ကဒီလိုပြောလိုက်တာပေါ့အဲဒီလိုပြောလိုက်တဲ့အခါကျတော့အဲ့ဒီစကားကဘာဟုတ်ရင်ကြားသွားတာပေါ့လေကြားသွားတော့ဟာဒီလောက်မူယူပျော်ပါနေတဲ့ဒီသံတိမကြီးဟာခဏိပဲယဟန္တာဖြစ်မယ်ကြီးဟောပါဟောရလားမဟုတ်ရင်တော့ဒုက္ခပဲစသည်ဖြင့်ပေါ့နော်အဲဒီလိုဆိုလို့ရှိရင်ယဟန္တာဖြစ်တာဟုတ်လားမဟုတ်လားသူစောင့်ကြည့်ပဲဆိုပြီးတော့မနေမွေးမှာနေကြတာပေါ့လေအဲဒီလိုနေရင်ကလေသံတိမကြီးကလည်းရေးစိတ်ကိုသွားပြီးတော့ရေးကစားအဲဒီလိုရေးကစားတော့သူ့ရဲ့ချစ်မြတ်နိုးတဲ့ကကြည်ဒီမှာကလေးဟာခလေးရတိုင်းနဲ့ပင်ပင်ပန်းပန်းနဲ့ကပြဖြောပြီးအဲဒီလိုနေတဲ့အခါကျတော့ပင်မနမကပင်မလို့အဲ့ဒီနေ့မှာပဲကမ်းသားမှာပဲတခါတည်းဝိညာဉ်ချုပ်သွားတယ်။အဲ့ဒီလိုဝိညာဉ်ချုပ်သွားတဲ့အခါကျတော့တာလိတိမိုင်ကြီးကတခါတည်းအယုဒပိုင်းဖြစ်သွားတာပေါ့လေ။အယုဒပိုင်းဖြစ်ပြီးတော့တခါတည်းဟောဝမီတတရားမြေတတနဲ့ပေါ့လေ။အဲ့ဒီလိုနေရင်ကနေပြီးတော့ဘယ်သူ့ဘာတရိယလိုက်တယ်လဲလို့ဆိုတော့ရေချုံးစိတ်သွားစီတော့ကမြတ်စွာဘုရားကိုမြင်လိုက်တာတရိယလိုက်တယ်။ဟာဒီငားရဲ့ယခုလိုဖြစ်နေတဲ့အပုံကြီးကိုတော့မြတ်စွာဘုရားမှတပါဘလုံးမရေးတတ်လည်းမဟုတ်ဘူးမြတ်စွာဘုရားသာရေးတတ်နိုင်ပါပဲဆိုပြီးတော့မြတ်စွာဘုရားစီကိုရောက်လာအဲ့ဒီနေပဲရောက်လာတာပဲရောက်လာတော့မှမြတ်စွာဘုရားကတရားနေဟောလိုက်တဲ့အခါကျတော့ယဟန်ာဖြစ်သွားတယ်ယဟန်ာဖြစ်သွားတဲ့အခါမှာဘုရားပြောသလိုယဟန်မဝိတဲ့အတွက်အဲ့ဒီနေမှာပဲတခါလေပြိဋိမာဆန်သွားတယ်တန်တိမတ်လည်းပဲလူဝိတဲ့ပဲယဟန်ာဖြစ်ပြီးတော့ပြိဋိမာဆန်တယ်နော်အဲ့ဒီတော့လူဆိုလူပုဂ္ဂိုလ်ဆိုတာကယဟန္တာဖြစ်ရင်အဲ့ဒီနေပဲယဟန်ဝေးရတယ်။ယဟန်မို့ရင်အဲ့ဒီနေမှာပဲပြိဋိဘဆိုင်တယ်။ယသောဖြစ်တော့အနာဂံဖြစ်ကြတာများပါတယ်။ အခုနောက်တော့ဓမ္မကြီးလည်းပဲအနာဂံဖြစ်သွားတယ်။အနာဂံဖြစ်တဲ့အခါကျတော့အနာဂံဖြစ်အောင်လည်းမကဘူး။ဝိညာဉ်တွေပါရပါတယ်။စံဝိညာဉ်တွေရပါတယ်။အဲဒီတော့ဇာသရာကသူကနှစ်မျိုးရှိတာပေါ့လေ။ဒုက္ခသီတာအထုတ်ရတဲ့ဇာရှိတယ်။ဒုက္ခသီတာအမလို့ပဲနဲ့မဲရတာလည်းတကယ်နဲ့မဲရတာလည်းရောပြီးတော့အလိုလိုရသွားတဲ့ဇာရှိတယ်။အခုမာတိကမတာဓမ္မကြီးကျတော့အလိုလိုရသွားတဲ့ဇာပေါ့။ဇာရသွားလို့ရှိရင်ပြစ္ဆမဇာရတာလည်းတကယ်နဲ့အဘိညာဉ်မှာတစ်ခါလေးရပါတယ်။အဝိကောနိုင်ကြည့်လို့ရတယ်အဝိကောနှံနာထောင်လို့ရတယ်စသဖြင့်ပေါ့လေအရိဒရကမကြီးကသူရဲ့သားတော်ဖြစ်တဲ့ရဟန်းတော်ဘောင်69ကိုစမ်းပြီးတော့အာယုံပြည့်စုံလိုက်ပါတယ်။ဟောငါကတော့မဲ့တေဖို့ရရပြီငါသားတော်ဒီမဲ့တေဖို့ရမှရပါရဲ့လားလို့အရိဒရနှမ်းပြီးတော့အာယုံပြုတ်လိုက်တဲ့အခါကျတော့ရဟန်းတော်ဘောင်60ဘာမဲ့ဘာဖို့မှရတာမတွေ့ရဘူး။နော်အမှန်တန်ဆန်းကြတာပေါ့လေအရိဒရမရိကမတာရကမကြီးကအာငါရဲ့သားတော်တွေကငါအရင်တရားထုတ်နေကြတာပဲသူတို့ဘာဖြစ်လို့မက်ဖို့မရတာတော့ဆင်ခြင်ကြည့်လိုက်တယ်။အဲဒီတော့ဆင်ခြင်ကြည့်လိုက်တော့ဘာသွားတွေ့တယ်လဲဆိုရင်အာဟာရမပြည့်စုံဘူး။အာဟာရမပြည့်စုံတာမဟုတ်ဘူးပေါ့လေနော်။သူကတော့နေ့စဉ်နေ့စဉ်အာဟာရတွေပြည့်ပြည့်ဝဝတော့ပို့ပေးနေတာပဲ။ဘဝလည်းနေနေဖုံးပေးလို့ရနေတာပဲ။ဒါပေမဲ့လို့သူတို့ကြိုက်တဲ့အစားအစာတွေအပြည့်ဝမဖြစ်မလာဘူး။ဒါပြောတာပေါ့နော်။လေလေလေပို့ပေးနေတဲ့ဒါပေမဲ့သူတို့ကြိုက်တဲ့စားစားတွေဖြစ်မလာဘူး။ရတာဘောကလည်း60ဆိုတော့ကိုရတာကဟိုကချက်၊ဒီရတာကဒီရချက်အချက်ချင်းကလည်းမတူကြ။အဲဒီလိုဖြစ်နေတာသူကလည်းအဲဒီတော့မှဗာဏိကမာတာမိခင်ကြီးကရတာဘော60ကြိုက်တဲ့စားစားကလေးတွေကိုအတိအတိပြုလုပ်ပြီးတော့ပို့ပေးပါတယ်။သူကလည်းအရိယာဖြစ်သွားပြီဆိုတော့တရားဓမ္မတွေစဉ်းစားကြည့်လေ။အရိယာဖြစ်တဲ့ပုဂ္ဂိုလ်များဟာအရိယာချင်းချင်းတဲ့ပုဂ္ဂိုလ်များကိုအင်မတန်နှိမ့်သက်တယ်ပါတယ်မလားဒါဓာတ်ကူးတဲ့သဘောပဲလေနော်အရိယာကြီးကျင်တဲ့ပုဂ္ဂိုလ်များသည်အရိယာဖြစ်နေတဲ့ပုဂ္ဂိုလ်များသည်ဘုလို့ကိုမေတ္တာတတ်ဝင်တော့အရိယာအကျင့်ချင်းနေတဲ့ပုဂ္ဂိုလ်များကိုမေတ္တာတတ်ဝင်ရှိတယ်အရိယာဓမ္မကြီးကလည်းသူရသားတော်ဖြစ်တဲ့ဉာဏ်၏ပုံမှာမေတ္တာတတ်ဝင်ပြီးတော့သူ့လိုပဲမေတ္တာဖို့ရည်ရစီကျင်တဲ့စေတီတာဖြစ်နေတာပေါ့လေအဲဒီလိုဖြစ်ပြီးတော့လိုအပ်တဲ့အာသာဟာရတွေတစ်ပါးပြီးတစ်ပါးအမျိုးမျိုးတကယ်အသေးသေးတို့ကချက်ပြုတ်ပြီးတော့ပို့ပေးတယ်အဲ့ဒီလိုပုံပင်းလိုက်တဲ့အခါကျတော့မှရဟန်းတော်ပေါင်း60မဲ့တေဖို့တွေရဟန်းလာရသွားလားရသွားကြတယ်ရဟန်းတွေဖြစ်သွားကြတယ်အဲ့ဒီလိုရဟန်းတွေဖြစ်သွားကြတဲ့အခါကျတော့သူတို့ကလည်းဘိညာဉ်တွေရသွားတာကိုနော်အဲ့ဒီလိုဘိညာဉ်တွေရသွားတဲ့အခါကျတော့သူတို့ကလည်းပြန်ကြည့်တော့ဟာမာတိကမာတာတို့ရဲ့မိခင်ကြီးကတို့ရဲ့နော်ဒကမာကြီးကျေးဇူးရှင်မိခင်ကြီးကတို့ရင်တော်တရားတွေရထားတာပါလားဆိုပြီးတော့သူတို့ကလည်းဝမ်းမြောက်ဝမ်းသာတွေဖြစ်ပေါ်လေအဲ့ဒီလိုနေပြီးတဲ့အခါကျတော့ဂရင်းလက်ကျောက်ကဓမ္မကြီးကျောက်တော်မြတ်စွာဘုရားကြီးကိုပြန်ရမယ်သာဝတိမြေကိုပြန်ရမယ်လာနှုတ်ဆက်တာဆိုပြီးတော့ပါလို့ဆက်ကြအဲ့ဒီလိုလည်းနှုတ်ဆက်ပြီးရောမြတ်စွာဘုရားကြီးကိုပြန်ကြွားကြမြတ်စွာဘုရားကြီးရောက်တဲ့အခါကျတော့မြတ်စွာဘုရားကထုံးတာတဲ့မိလာပေါ်လေအင်္ဂါရှင်တို့ရှင်သားတို့ဆောင်းကောင်းလေးပြသကြပါရဲ့လားဇမ္မာကြီးတွေပြည့်စုံကြပါရဲ့လားတရားတရားများရရှိကြပါရဲ့လားစသဖြင့်မိတဲ့အခါကျတော့တော်ရရဖြစ်စီနေပြန်ပြီးတော့ပြောပြကြတာပေါ့လေတရားရတဲ့အကြောင်းတွေလည်းပြန်ပြီးတော့အယဝန္တာပြောပြကြအဲဒီလိုပြောပြကြတဲ့အခါကျတော့အနားမှာထိုင်နေတဲ့ရဟန်းတော်ကြီးတစ်ပါးရှိတယ်သူကဒီရဟန်းတော်ပေါင်း60ဒီလိုစောင့်ထားတဲ့စကားကလေးကြီးကြားတဲ့အခါကျတော့သူ့စိတ်ထဲမှာသူ့လည်းပဲရဟန်းလာဖြစ်ခြင်းစေပေါ်သွားတယ်နော်ဒီရဟန်းတော်ပေါင်း60ဟာဒီလိုပဲသတ္တကကြောင့်ဒီပစ္စည်းလေးပါးတွေပြည့်စုံပြီးတော့ရဟန္တာတွေဖြစ်လာကြတယ်လို့သူလည်းပဲဒီလိုပြည့်စုံတဲ့နေရာကိုသွားမယ်ဆိုလို့ရှိရင်သူတို့လည်းလက်တွေပုံတွေရနိုင်ရနိုင်လာလိမ့်မယ်ဆိုပြီးတော့အားကျပြီးတော့ရသော်ဘုရားရှင်မှာကမ္မထာနေတောင်းပြီးတော့ခေးစဉ်တွေမှတ်သားပြီးတော့အဲ့ဒီဓမ္မကြီးစီကိုနောက်တော့ကြွသွားတာပေါ့လေအဲ့ဒီလိုကြွသွားတဲ့အခါကျတော့အခုနရဟန်းတော်ပေါင်း60သတင်းတော်မူခဲ့တဲ့အကြောင်းလေးတွေကလည်းရှိတယ်။အဲဒီအကြောင်းလေးတွေကလည်းရှိနေတော့တချို့လည်းပြည့်စည်သလိုဖြစ်နေတာပေါ့လေ။အဲဒီမှာသူသွားနေတယ်။ပြည်ပြည့်တဲ့အခါဟာဓကမာကြီးကသရဝရဲ့စိတ်ကိုပြီးတယ်။ဓကမာကြီးကဟောဒီအကြောင်းလေးတွေလာပြီးတော့ပြုတ်ပြင်းတဲ့ပုံကိုလှုပ်လိုက်ရင်ကောင်းပါပဲ။ခြေထဲကိုလိုက်တယ်။ရောက်လာတာပဲ။အလုံးသမားတရားအကြောင်းလေးတွေလာပြုတ်ပြင်းတယ်။အေးဟုတ်ပြီအကြောင်းလေးတွေကတော့လာပြုတ်ပြင်းပြီးသွားပြီ။အနာယူညနေခင်းကြတော့အော်ဓကမာကြီးကသတ္တဝါရဲ့စိတ်ကြည်တဲ့ပုံကပဲဖြော်ရည်ကလေးများပို့လိုက်ရင်ကောင်းပါပဲတောင်းတာလိုက်တယ်။အော်အလုံးသမားတရားဖြော်ရည်လေးလာပို့သွားတယ်။အာတယ်ဟုတ်ပါလားဖြော်ရည်လေးတောင်းဆောင်။ညချင်းချင်းပြတဲ့အခါကျတော့ညဘက်မှာအာယုံပြလိုက်တယ်။အော်မနေ့စောစောကြရင် မနက်စောစောရာခုတွေလာပို့ရင်ကောင်းပါပဲ။ညကလေးကစဉ်းစားပြီးတော့အိပ်ပျော်သွားတယ်။မနက်စောစောအရာကလည်းဒါအာယုံနဲ့တက်တော့ဓမ္မကြီးကရာခုတွေစဉ်းစားလာပို့သွား။အာနေစောနေကြတော့ဘလိုဘလိုဟင်းမျိုးတွေဘလိုဘလိုသုံးမျိုးတွေလာပို့ရင်ကောင်းပါပဲ။စဉ်းစားလိုက်တော့လာပို့သွားတာပဲ။နောက်တစ်ခါတော့တစ်ဆင့်တက်ပြီးတော့ဟာဓမ္မကြီးကသရမရဲ့စိတ်ကိုလည်းသိတယ်။အစကအရာရာလူနေသိမရှိပြုစုပေးတတ်တဲ့ဓမ္မကြီးလည်းဖြစ်တယ်။အဲဒီတော့ဓမ္မကြီးကိုယ်တိုင်လာဖို့ရင်ကောင်းပါပဲငါတွေ့ကြလိုက်တာ။အဲဒီတော့တောင်းတလိုက်တယ်။ညနေလည်းကြာတော့ဓမ္မကြီးကချော်ရည်လေးတွေယူပြီးတော့နောက်လိုက်နောက်ပါတွေနဲ့ကိုတော်ကလေးကိုလာပြီးတော့တွေ့။အဲဒီတော့လာတွေ့တဲ့အခါကျတော့မှနော်သူကမေးတာပေါ့လေဓမ္မကြီးကသရပါရဲ့စိတ်ကိုတိတရာပါညာပေါ့။အဲဒီတော့မေးတော့ရတရိယာတို့ရဲ့ထောက်ဆံအတိုင်းတိတယ်လို့တော့ပဲပြောမလဲ။ဒီလိုပဲဆောင်းထွက်ပြီးတော့ပြောတာပေါ့လေအဲဒီလိုပြောတဲ့အခါကျတော့သူကတော့သဘောပေါက်သွားတယ်အာဓမ္မကြီးကသူတို့ရဲ့စိတ်ကအကုန်သိတာပဲစဉ်းစားတယ်ဓမ္မကြီးလည်းပြန်သွားရောစဉ်းစားတယ်ဒါဒီတိုင်းဆက်နေမယ်ဆိုလို့ရှိရင်ဒါဟာပုရုဇဉ်ပဲရှိသေးတာပုရုဇဉ်တို့ရဲ့တဘာဝကောင်းတာလည်းတွေးမိကြတယ်မကောင်းတာလည်းတွေးမိကြတယ်ကောင်းတာတွေးမိရင်တော့ဘာရဲ့မကောင်းတာများတွေးမိရင်ဓမ္မကြီးကလည်းသူတို့ရဲ့စိတ်ကိုသိနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါတော့ဒုက္ခပဲဒီเจ้ามาဆက်ပြီးတော့မနေရတော့ဘူးဖြစ်အဲ့ဒါလည်းပဲမြတ်စွာဘုရားစီကိုချက်ချင်းပြန်ပြေးတာပေါ့လေအဲ့ဒီလိုပြေးတဲ့အခါကျတော့မြတ်စွာဘုရားကပြေးတာမင်းဘာလို့ပြန်လာတော့ဒီလိုလိုပဲအရှင်ဘုရားဒီလိုเจ้าညာပြီးတော့ပြန်လာတယ်ဆိုတော့အာဒီလိုဆိုလို့ရှိရင်မင်းပြန်သွားပြန်ပြီးတော့မင်းတရားထုတ်စိတ်ဆိုတာကတော့ကွာမြေသူရဲ့စိတ်ပဲဖြစ်ဖြစ်ပြန်မြင်တဲ့သဘောရှိတဲ့အခါရခက်တဲ့အာယုံတစ်မျိုးမျိုးစီတို့အာယုံတစ်မျိုးတည်းကိုသာကြာရောက်တာမဟုတ်ဘူးအာယုံအမျိုးမျိုးစီတို့ကြောက်ရွံ့တဲ့သဘောရှိတယ်။ကောင်းတဲ့တွေ့တာလည်းရှိတယ်၊မကောင်းတဲ့တွေ့တာလည်းရှိတယ်။ကောင်းတဲ့အာယုံစီရောက်တာလည်းရှိတယ်၊မကောင်းတဲ့အာယုံစီရောက်တာလည်းရှိတယ်။ဒါစိတ်ရဲ့သဘောပါပဲ။ဒါဖြစ်မဲ့မင်းဘာမှမပူနဲ့။ကောင်းတဲ့အာယုံစီကိုရောက်လို့ကောင်းတဲ့အတွေ့ပေါ်လဲအဲ့ဒီအတွေ့ကိုမင်းရှုမှတ်။မကောင်းတဲ့အာယုံစီကိုရောက်လို့မကောင်းတဲ့အတွေ့ပေါ်လဲမကောင်းတဲ့အတွေ့ကိုရှုမှတ်။ရှုမှတ်နိုင်ဖို့သာအဓိကဖြစ်တယ်လို့မြတ်စွာဘုရားကနေလည်းပေးလိုက်တာ။အဲဒီတော့ပြေးလိုက်တဲ့အခါကျတော့မှပြန်ရောက်လာပြီးတော့နောက်တစ်ဆက်လက်ပြီးတော့တရားထုတ်။အဲဒီတော့တရားထုတ်တဲ့အခါကျတော့ဘယ်လိုတွေးလို့ပဲပေါ်တဲ့လေကိုဖြစ်ပြတင်ပြီးတော့ရှုလိုက်တော့သူလည်းပဲနောက်ဆုံးဉာဏ်တော်ဖြစ်သွားတာပါပဲ။အဲဒီတော့ဒီနေရာမှာဘာပြောချင်တာလဲလို့ဆိုတော့နော်တရားဓမ္မအထုတ်နေကြတဲ့ပုဂ္ဂိုလ်များသည်တရားဓမ္မအထုတ်နေကြတဲ့အချိန်မှာသရတရားတွေနဲ့ပြည့်စုံတဲ့သတိတွေနဲ့ပြည့်စုံတဲ့သမာဓိတွေနဲ့ပြည့်စုံတဲ့ပညာတွေနဲ့ပြည့်စုံတဲ့နော်တရားရည်မှာမိခိုးတဲ့ပုဂ္ဂိုလ်များဟာလည်းပဲတရားရဲ့အရေးအငွေ့တွေအလိုလိုမိမိရဲ့ခန္ဓာကိုယ်မှာထောက်မှန်းနေကြတာ။ဒါလည်းတော့ထောက်မှန်းနေကြတာဖြစ်တဲ့အတွက်မာတိကမာတာမိကြီးဟာအင်မတန်စေတနာကောင်းတဲ့ပုဂ္ဂိုလ်။မမြင်ဘူးမတွေ့ဘူးတဲ့ဉာဏ်တော်ပေါင်း60ကိုတခါလည်းပြင်ပြီးတော့ကျောင်းမှကျောင်းဆောက်ပြီးတော့ကိုယ်ပဲကျောင်းဆောက်ကိုယ်ပဲပြီးတော့လူနေသေးမရှိဆန္ဒကကျောင်းစီပစ္စည်းတွေပါလေလူတိုင်းလည်းအင်မတန်စေတနာကောင်းတဲ့ပုဂ္ဂိုလ်။အဲ့လိုစေတနာကောင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်တန်ကောင်းရုံနဲ့မကဘဲနဲ့ဘာသာဘာဘာကောင်းသွားတယ်လို့ဆိုတော့ဉာဏ်မှကောင်းသွားတာ။ဘုရားပြောချင်တာအဲ့ဒါပဲနော်။အဲဒီတော့အမျိုးသမီးတယောက်ကနော်ဒီလိုလွယ်လွယ်နဲ့တရားရဖို့ဆိုတာဘုရားတို့ပြောလို့သာပြောတာမြတ်စွာဘုရားလက်ထက်ကတိတ်မလို့ဘူး။ဟုတ်လား။မြတ်စွာဘုရားလက်ထက်ကအများအပြည့်ဆိုလို့ရှိရင်နော်အများအပြည့်ဆိုလို့ရှိရင်အမျိုးသားတွေကတရားရကြတာများတယ်။တရားတော်ရှင်များတွေတရားရကြတာများတယ်။အမျိုးသမီးတွေကတရားကြားဖို့ဆိုတာနည်းနည်းခက်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကဒိမုကိစ္စလို့၊တာယသမီးရဲ့ကိစ္စလို့ဒါတွေနဲ့လုံးမနေရလို့ဒီအပေါ်မှာတရားအပေါ်မှာအာယုံမဆိုင်နိုင်တဲ့သဘောနဲ့ပါပါလိမ့်မယ်။အခုမာတိကမာတာမိခင်ကြီးကလောလောနဲ့တရားရသွားတယ်။ဘုန်းကြီးတို့စဉ်းစားကြည့်တယ်။ဘလောက်အထိသူဟာလွယ်တယ်လဲ။သူပြုစုဆောင်ရှောက်ကိုးကွယ်နေတဲ့ဉာဏ်တော်ပေါင်း60တဲ့သူကအရင်တရားရသွားတယ်။အောင်းဟောစရာမကောင်းမလားကောင်းလား။ကောင်းကြသိကောင်းသွားတာနော်ဘာဖြစ်လို့အဲ့လိုဖြစ်တယ်လဲလို့ဆိုတော့ကောင်းကြီးချကြည့်လိုက်တဲ့အခါကျတော့သူဒီရဟန်းတော်ပေါင်း60အပေါ်မှာသာသနာကျောင်းစီပြည်စီလေးပါလူလေးသိမရှိတောင်းယူပြုစုဆောက်ရှောက်ပြီးတော့စေတနာအင်မတန်ထက်သန်လာခဲ့တဲ့တက္ကမကြီးတယောက်ပဲဒါကိုသွားတွေ့တယ်နော်ပြောလို့ရင်ကတော့စေတနာကောင်းတဲ့အတွက်ဘာတွေကောင်းသွားတာလဲကံတွေကောင်းသွားတာဟောအကျိုးပေးတွေကောင်းသွားတာဟုတ်လားကံကောင်းရုံနဲ့တော့မကားသေးဘူးဘာသာဘာဘာကောင်းသွားတာလဲအဲဉာဏ်ဘာကောင်းသွားတာနော်အဲ့တော့စေတနာကောင်းရင်ကံလည်းကောင်းတယ်ဉာဏ်လည်းကောင်းတယ်နော်ဘာလဲစေတနာကောင်းရင်ကံလည်းကောင်းတယ်ဉာဏ်လည်းကောင်းတယ်သို့သော်တခုတော့မှတ်ပါလိမ့်နော်စေတနာကောင်းရင်ကံလည်းကောင်းတယ်ဉာဏ်လည်းကောင်းတယ်ဆိုပေမဲ့မိမိရဲ့စေတနာတည်းနော်က ကံကံရဲ့အကျိုးပေးနေပင်လောက်တင်တာအဲဒီနေရာလောက်တင်တာနော်ခြားရှိတဲ့စေတနာဆိုလို့ရှိရင်တော့ကံပဲကောင်းပါပဲညာမကောင်းနိုင်ဘူးဒီလိုမဟုတ်လားအခုနောက်တော့ခေါင်းကြီးတို့ဝိအာဂေါရမေခြေဒီမာကြီးရဲ့အတိတ်အကြောင်းပြန်ကြည့်ရင်လည်းပဲတခြားပုဂ္ဂိုလ်တွေမဟုတ်ဘူးပြိစကပေါ်တာလေဟုတ်တယ်မဟုတ်လားညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမဟုတ်လားခရစ်တော်ကောင်းပါပြီတော့ဒါတမဲ့တဲ့အတ္တမဲ့ညာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေနော်ဉာဏ်နဲ့ပြည့်စုံတဲ့ဝိဉာဉ်မှာသူကကုသိုလ်ပြုခဲ့တာ။ဟုတ်ရဲ့လား။ဒါလေးတော့သတိထားပါတော့။ဉာဏ်နဲ့ပြည့်စုံနေတဲ့ဝိဉာဉ်။ဉာဏ်နဲ့လွှမ်းခြုံနေတဲ့ဝိဉာဉ်။ဒီလိုမဟုတ်လား။အဓိကကတော့ဗာဉာဏ်နဲ့သိစာပြီးတဲ့ဉာဏ်ပေါ့နော်။မဉာဏ်ပုညာနော်။အခုလည်းပဲဉာဏ်တော်ပေါင်း60ဒီတရားထုတ်နေကြတယ်။တရားထုတ်တဲ့အခါကျတော့ယဟန္တာတော့မဖြစ်သေးပေမဲ့တို့ရဲ့တဏ္ဍမှာဝိပဿနာဉာဏ်နေတော့မကိမ့်ဘူးလားကိမ့်။ခရဝေယဖြစ်သောပြေသောတင်ပြီးတော့ရှုမှတ်နေပါလေဆိုတော့သူတို့စကားကသင်ရှားနေတယ်နော်အဲ့ဒီတော့ဉာဏ်ဆွမ်းချုံနေတဲ့နေပဲမဟုတ်လားဟုတ်နေလားဟုတ်တယ်နော်အဲ့ဒီတော့ဉာဏ်ဆွမ်းချုံနေတဲ့အဓိကအဖြစ်သစ္စာဉာဏ်ဆွမ်းချုံနေတဲ့နေပဲသစ္စာဉာဏ်ဆွမ်းချုံနေတဲ့ဝိဉ္ဇဉ်အဲ့ဒီနေရာမျိုးမှာမိမိတို့ရဲ့ကြားရောက်တဲ့စေတနာတည်းကံလည်းကောင်းစေတတ်တယ်ဉာဏ်လည်းကောင်းစေတတ်တယ်ဒီလိုမှပေါ့နော်သစ္စာဉာဏ်မပါတဲ့သစ္စာဉာဏ်ကင်းမဲ့နေတဲ့သစ္စာဉာဏ်ရဲ့အရေးရောအနန္တမရှိတဲ့နေရာမျိုးမှာကြားရောက်တဲ့စေတနာမျိုးကြတော့ဘာကောင်းမလဲ။ကံကောင်းမယ်။ဟုတ်ရဲ့လား။သစ္စာဉာဏ်အတွင်းဝိအသက်သစ္စာဉာဏ်အနန္တသစ္စာဉာဏ်အရေးရောမရှိတဲ့နေရာမျိုးမှာကြားရောက်တဲ့စေတနာတွေကံပဲကောင်းတယ်။နော်။ဉာဏ်မကောင်းဘူး။သစ္စာဉာဏ်အငွိအသက်အရေးရောလွှမ်းခြုံနေတဲ့နေရာမျိုးမှာကောင်းတဲ့စေတနာတွေကံလည်းကောင်းတယ်။ဉာဏ်လည်းကောင်းတယ်။ဘောကြီးတို့ကလေးပြောခြင်းတဲ့ပက္ခကဒါပဲเนาะအဲဒီတော့အားလုံးသောဘောကြီးတို့ပြိဿာပေါင်းတို့ကောင်းလို့ဒီပေဟာယနေ့ချိန်ကကာလမှာเนาะအားလုံးစုပေါင်းပြီးတော့ဒီနေရာမှာလာပြီးတော့တရားထုတ်ကြတယ်အဲဒီတရားထုတ်ခြင်းလုပ်ငန်းကိုကမဂရခံပြီးတော့အစအဆုံးတာဝန်ယူဆောင်ရှောက်တဲ့ပုဂ္ဂိုလ်များကဥထိန်နဲ့ဒေါခင်မျိုးမျိုးမိသားစုတို့မိသားစုတို့ကနေပြီးတော့တာဝန်ယူဆောင်ရှောက်ကြတာเนาะအဲဒီတော့တာဝန်ယူဆောင်ရှောက်ကြသည့်အားလျော်စွာအဲ့ဒီတရားထဲမှာသစ္စာနဲ့ဆက်တဲ့အရေးအငွိအသက်နော်စွမ်းချုံတဲ့ကြံ့နှံ့တဲ့အနတ်သက်ရှိတဲ့ဟောဒီလိုနေရာမျိုးမှာဘုန်းတော်ပရိသတ်တွေလည်းလာတရားပြီးတော့တရားထဲမှာကြည့်ကြကြအောင်အထောက်ကြတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေရဲ့တဏ္ဍာမှာလည်းပဲသစ္စာအရေးငွေတွေအပြတ်နံမလားပြန့်နံနေလားပြန့်နံနေကြတာပဲနော်ဒီလိုတွေကအာယုဇောလူချင်းတွေနေသောလူချင်းတွေရှိတယ်အာယုဇောတွေလာကြကြတယ်နေသောတွေလာကြကြတယ်နော်ညနေဖြောတွေလာကြကြတယ်ဘုရားဝိဇ္ဇာကုသိုလ်တွေလာပြီးတော့ပြုလုပ်ကြတယ်၁၈ရက်ဆိုပေမဲ့လို့လည်းပဲဒီနေ့မှချိုးတက်တာမရှိရအောင်နော်ဘုရားဝိဇ္ဇာလုပ်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဆိုတာမရှိဘူးဒီနေ့မှနေ့စဉ်နေ့တိုင်း2ရက်3ရက်5ရက်စသဖြင့်နေ့စဉ်နေ့တိုင်းရောက်လာကြတယ်အဲဒီလိုရောက်လာကြတဲ့ပုဂ္ဂိုလ်တွေကလည်းပဲတခြားအသိနဲ့လာကြတာလားသစ္စာအသိနဲ့လာကြတာလား
သစ္စာအသိနဲ့
လာကြတာနော်တဏှီထဲမှာလူအများကြီးမဟုတ်ပေမဲ့အစကနေဆိုပေါင်းကြည့်လိုက်မယ်ဆိုလူကြီးကမနေပါဘူး။ဟုတ်တယ်မဟုတ်လား။အားလုံးကသစ္စာသိတဲ့အသည့်သစ္စာဆိုတဲ့အရေးအဝါသားကိုခေါ်လုံးခြင်းနဲ့တဏှီတညုံထဲသောဌာနတွေနဲ့လာရောက်ကြတာမဟုတ်ဘူးလားဟုတ်လား။အဲဒီဘုန်းတော်တွေကလည်းပဲမြန်မာနိုင်ငံကနေပြီးတော့ဟောဒီကိုရောက်တော်တဲ့အခါမှာအလေးပတ်သဘောမျိုးနဲ့ရောက်မရောက်ခွင့်တဲ့နေရာရောက်ရရင်ပြီးရောဆိုပြီးတော့ဒီလိုသဘောမျိုးဘုန်းတော်မထားပါဘူး။စားပြီးတော့ရောက်လာကြတဲ့ကနော်ကိုသိထားတဲ့သစ္စာသိကိုကြွချင်းတဲ့ဟောပြောမှုအားလုံးသောတရားဓမ္မတွေအကျိုးများအောင်ဟောပြောမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဘုန်းကြီးတွေရောက်လာခြင်းဖြစ်ပါတယ်။ဒါတွေတော့ရောက်လာခဲ့တဲ့အားလေးတော့သစ္စာသိသစ္စာတရားတွေကိုဦးစားပေးပြီးတော့ဘုန်းကြီးတို့ဟောခဲ့တယ်။အဲဒီတော့ဘုန်းကြီးတို့ကတာယုံပြီးတော့ပြင်းတယ်ဥတည်တဲ့ဒေါခင်မြင့်မြင့်တို့မိသားစုကလည်းပဲသစ္စာအသိကိုဥတည်ပြီးတော့ပြင်းတဲ့တာဝန်ယူတဲ့ပုံပေါ်များဖြစ်တယ်ဖိုးကလည်းပဲသစ္စာတိကိုဥတည်ပြီးတော့ရောက်လာတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အာလုံးသောဝိုင်းဝန်းပြီးတော့ဝိယဝိဇ္ဇာပြုလုပ်ကြတဲ့ပုဂ္ဂိုလ်တွေအာဝဇ္ဇလူတန်းကြတဲ့ပုဂ္ဂိုလ်တွေနေသောလူတန်းကြတဲ့ပုဂ္ဂိုလ်တွေလိုအပ်တဲ့နော်အသောဆောင်ပစ္စည်းများလူတန်းကြတဲ့ပုဂ္ဂိုလ်တွေဝိယဝိဇ္ဇာလောအဒါနလာရောက်ပြီးတော့ပြုလုပ်ကြတဲ့ပုဂ္ဂိုလ်တွေခါလည်းပဲသစ္စာအတိဆိုတဲ့ဥတည်ကြတဲ့လာရောက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ရွယ်ချက်တွေဝိဇ္ဇာကုလားကြလားအားလုံးရွယ်ချက်တွေကလာတူနေကြတယ်နော်အဲဒီလိုရည်ရွယ်ချက်တွေတူပြီးတော့တူညီသောကုသိုလ်တူညီသောအသည့်တူညီသောစေတနာတို့ဖြင့်ပြုလုပ်ရတဲ့ကုသိုလ်ကောင်းမှုများကြောင့်တနည်းနည်းတစ်ချိန်ချိန်အချိန်ကာလမှာက ကောင်းသောဘဝကောင်းသောဌာနကောင်းသောနေရာမှာကောင်းသောအတိတွေနဲ့ပြန်ပြီးတော့မဆုံးသေးနိုင်ဘူးလားဆုံးသေးနိုင်ကြပါလားအဲဒီတော့ဆုံးသေးနိုင်냐ပြီးတော့နော်ကိုယ်စီကိုယ်စီအတိကျွန်တော်ဝင်ပြီးတော့မိညာပုညာနေပဲကျန်တာများရလို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်များမဖြစ်နိုင်ဘူးလားဖြစ်နိုင်ကြလားဖြစ်နိုင်ကြပါတယ်အဲဒါကြောင့်မလို့နော်ယနေ့သစ္စာဆိုတဲ့အတိနဲ့ဥဒ္ဒေ Pogore, Alo Rodi, Yakulo Dunido, Tissa Adi Boma, Kaumiade, Tissan is seen as Serenagri, Ija, Mijara, Chile, and Dre, Tissan is Sade, Kane, Kaun and Yavazi, Tissan is Sade, Adi, Tuwan and Yavazi, Tissadi Adi, Tuwadre, Tuwaja Bido, Menya, Kunyama, Yan and Yavazi, Adido Yan and Yavido, Neva and Chanda Go. Cozy, Konga, Yama, Pune, and all, Trogon, Pogo, Yachija, Bazi, Bomberi. Hey, Jaman Chana, Zabi, Miss Afiashi, and Tamara, and Yachibun, and other Pontinia. You do such a top and another Pogo, Yam, Yachija, Bazi.